Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဧပြီလ23ရက်တနင်္လာနေ့ညဘက် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2532 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့နှာစင်နိုင်ပါတယ်ရှင်။ဒီမှာခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီညမှာထူးခြားသတင်းတွေကတော့2018ခုနှစ်ကရတဖုံတူကိုတရားကြံစည်မှုနဲ့ပြစ်မှုထင်ရှားကြောင်းအမျိုးသားနှုတ်ကိုထောင်ဒဏ်အနည်း20စီဘယ်လ်ဂျန်တရားရုံးကစီရင်ရချလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်နဲ့ထိတိဆိုးဝဲမကျင်းပခင်အမေရိကန်ဘက်ကဘာမှလက်ရောပေးခဲ့ရတာမရှိဘူးလို့သမ္မတထွန်းကတင်းငွေနေမှာပြောပါတယ်။ပြည်တင်တော်ဝင်မိသားစုမှာတော့ဒီကနေ့အရင်သေးငယ်တူထထိုးလာပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကိုမှမြသတင်းအောင်နဲ့အတူတင်ပြပေးသမောခင်။
အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာကချင်ပြည်နယ်လိုင်စာနားမှာကချင်လက်နက်ကိုင်အဖွဲ့နဲ့မြန်မာတပ်ကတိုက်ပွဲနဲ့ဒုက္ခသည်တွေရဲ့အခြေအနေဘယ်လိုရှိပါသလဲ
။အမနီယာအထီးကတော့ဒီလိုင်စာအေရီယာပဲရောစမော်လ်မိုင်းဆိုင်ရာအေရီယာပဲဆိုရင်ဟိုလက်နက်ကြီးရခက်ခက်တားတယ်လေတားတယ်။အတန်ကအရန်တဲ့အခါကျတော့ဒီ IDP ကန်တာမဟုတ်ဘူး
။ကချင်ဒုက္ခသည်တွေကိုအခုညင်ပေးနေတဲ့လူမှုအလင်းရောင်အဖွဲ့ဒါရိုက်တာပြောပြချင်တဲ့သူနားဆင်ရမှာပါ။တဆက်တည်းကရင်ပြည်နယ်ဘက်ကကရင်လက်နက်ကိုင်အဖွဲ့ KNU နဲ့မြန်မာစစ်တပ်ကြားကစစ်ရေးတင်းမာနေတဲ့အခြေအနေတခါကိုရီးယားကုံသွယ်ရေးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံရမှာတော့ကုံသွယ်ရေးနဲ့ဆိုင်တဲ့စီကံချက်တချို့ပြင်ဆင်ရေးတုံ့တက်ပေးဖို့ဒေါအောင်ဆန်းစုကြည်ရဲ့တိုက်တွန်းချက်ရှမ်းပြည်နယ်တောင်ပိုင်းမှာတော့မူရစေတွေကြက်သိန်းပေါင်း4000ဖို့အထိဖမ်းဆီးရမိခဲ့တယ်။စတဲ့သတင်းတွေကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့တနင်္လာနေ့ညပဲထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မတ်မြသစင်အောင်တို့ကပြောပြပါမယ်ရှင်။
ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာ2016ခုနှစ်ကရဲတပ်ဖွဲ့ဝင်တူကိုအကြမ်းဖက်တေချောင်းကြံစီမှုနဲ့ပြစ်မှုထင်ရှားကြောင်းအမျိုးသားနှုတ်ကိုဘယ်လ်ဂျီယံတရားရုံးကထောင်ဒဏ်အနည်း20ချမှတ်လိုက်ပါတယ်။စီရင်ချက်ချတဲ့အချိန်မှာအဲ့ဒီအမျိုးသားနှုတ်ဖြစ်တဲ့ဆလာအဗ်ဒါဆလမ်နဲ့ဆိုဖီယန်အယာရီတို့နှုတ်ဦးစလုံးတရားရုံးထဲမှာရှိမနေခဲ့ကြပါဘူး။အဗ်ဒါဆလမ်ကိုတော့တေချောင်းကြံစီမှုအတွက်ထောင်ဒဏ်အနည်း20ချမှတ်တာဖြစ်ပါတယ်။သူဟာ2015ခုနှစ်ကပြည်ထောင်နိုင်ငံပဲရစ်မြို့မှာIS Islamic Institute အဖွဲ့ရဲ့တက်ခတ်မှုနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်ဖို့ပြင်သစ်ထောင်မှာလက်ရှိထင်းထင်းခံထားရတာဖြစ်ပါတယ်။အဗ်ဒါဆလမ်ဟာ IS ရဲ့အသေးခံတက်ခတ်ရေးအဖွဲ့မှာအသက်မသေးပဲကျန်နေတဲ့တဦးသောပုဂ္ဂိုလ်ဖြစ်တယ်လို့လည်းအစိုးရရှေ့နေတွေကပြောပါတယ်။သူတို့အမှုအတွက်စီရင်ချက်ချတဲ့အချိန်မှာနှုတ်ဦးစလုံးတရားရုံးထဲမှာရှိမနေခဲ့ပေမဲ့လည်းဘရပ်ဆဲမြို့ကတပိုင်းဝင်တရားရုံးအတွင်းအပြင်မှာလုံခြုံရေးတွေကိုတင်းကျပ်စွာချထားပါတယ်။အကြမ်းဖက်သမားနှုတ်ဦးနဲ့အပြန်အလှန်တနက်ပစ်ခတ်ရင်တန်းရသွားခဲ့တဲ့ရဲဝန်တန်းရဲ့ရှေ့နေဖြစ်သူကတော့တရားရုံးရဲ့စီညက်ဟာတရားမျှတမှုရှိတယ်လို့သူ့အမှုတွေကယူဆကြောင်းစင်ကြက်ချပြီးတင်းလာနေကပြောပါတယ်
။အမေရိကန်ကမြောက်ကိုရီးယားနဲ့တွဲဆုံဆွေးနွေးလို့တဲ့အဓိကရည်ရွယ်ချက်ကမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းစေရေးဖြစ်တယ်လို့ဆိုပါတယ်။ဒီအတွက်စတင်ဆောင်ရွက်မှုတွေရှိနေပြီးတိုးတက်မှုတွေရှိနေပေမဲ့ရှေ့ဆိုင်ညှိနှိုင်းရမှာတွေအများကြီးရှိပါသေးတယ်။ဆက်လက်ပြီးတော့လည်းတွန်းအားတွေပေးသွားမှာပါလို့အင်ဖြူတော်ပြောခွင့်ရဆာရာဆန်ဒါစ်ကပြောပါတယ်။နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကိုရပ်ဆိုင်းထားလိုက်ပြီးဆိုတော့မြောက်ကိုရီးယားရဲ့ကြေညာချက်ဟာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးဥတီချက်လမ်းကြောင်းရဲ့ခြေတလှမ်းဖြစ်ပေမဲ့စီးပွားရေးပိတ်ဆို့မှုတွေစတင်ဖြေလျှော့ပေးဖို့တော့ညှိနှိုင်းစရာတွေရှိနေပါသေးတယ်လို့လည်းပြောခွင့်ရဆာရာဆန်ဒါစ်ကဆိုပါတယ်မြောက်ကိုရီးယားကနျူကလ িয়ার လက်နက်ထုတ်လုပ်မှုကိုရပ်ဆိုင်းထားလိုက်ပေမဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့တွေ့ဆုံဖို့စီစဉ်ထားတဲ့ဆွေးနွေးပွဲမတိုင်ခင်အမေရိကန်ဘက်ကဘာတစ်ခုမှလိုက်လျောပြီးမှမဟုတ်ဘူးလို့လည်းသမ္မတထရမ့်ကတနင်္ဂနွေနေ့ကဆိုပါရယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့မေလဒါမှမဟုတ်ဇွန်လဆန်းပိုင်းတွေ့ဆုံဖို့အစီအစဉ်ဖြစ်မဖြစ်မသေးချာသေးဘူးလို့လည်းသမ္မတထရမ့်ကပြောပါရယ်နျူကလ িয়ার လက်နက်ဖြတ်သိမ်းပေးဖို့သမ္မတထရမ့်ရဲ့တောင်းဆိုချက်ကိုမြောက်ကိုရီးယားကသဘောတူထားပေမဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်အပြီးပိုင်ဖြတ်သိမ်းပေးဖို့ကိုတော့သဘောတူခြင်းမရှိသေးဘူးလို့သမ္မတထရမ့်ကပြောပါတယ်
။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့အပြီးလ29ရက်နေ့မှာပြုလုပ်မဲ့ထိပ်သီးစီဥပွဲကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အွန်းတို့နှစ်ဦးလာမဲ့မေလဒါမှမဟုတ်ရင်လည်းဇွန်လလောက်မှာပြုလုပ်မဲ့တွေ့ဆုံမှုအတွက်သမ္မတထရမ့်ကထောက်ခံမဲ့နျူကလ িয়ার ဖြတ်သိမ်းဆိုင်ရာအခြေခံမူပေါင်းတွေကိုချမှတ်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကိုရပ်ဆိုင်းထားမဲ့အကြောင်းမကြသေးခင်ကထပ်မံအတည်ပြုပြောကြားလိုက်တဲ့အတွက်သဘောတူညီချက်တစုံတရာရလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့စစ်မှန်တဲ့ညီညာရေးရနိုင်လောက်တဲ့အထိထိုးတက်မှုတွေရှိလာမလားဆိုတာကတော့မသိကြသေးပါဘူး။ကိုရီးယားနိုင်ငံအကြာ2000နဲ့2009ခုနှစ်တုန်းကလည်း မြောက်ကိုရီးယားနိုင်ငံအတွင်းမှာထိပ်သီးဆွေးနွေးပွဲနှစ်ကြိမ်ကျင်းပခဲ့ပူပါတယ်ပထမအကြိမ်ထိပ်သီးဆွေးနွေးပွဲကနေပူတွဲငင်းချမ်းရေးကြေညာချက်ထုတ်ပြန်ပြီးလူသားချင်းစာနာမှုဆိုင်ရာအပြန်အလှန်လဲလှယ်မှုတွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူညီချက်တွေရရှိခဲ့ပါတယ်ဒုတိယထိပ်သီးဆွေးနွေးပွဲကနေတော့ထာဝရငင်းချမ်းရေးကိုထောက်ခံတဲ့သဘောတူညီချက်စာချုပ်မြောက်ကိုရီးယားကနျူကလ িয়ার စီစဉ်နေရပ်တန့်ရင်စီးပွားရေးအကူအညီနဲ့လူညိုရေးဆိုင်ရာအမှတ်ကံချက်ပေးမယ်ဆိုတဲ့အမေရိကန်နဲ့တရုတ်တို့ဥဆောင်ပြုလုပ်တဲ့သဘောတူညီချက်တို့ရရှိခဲ့ကြပါတယ်ဒါပေမဲ့မူလကရရှိထားတဲ့အဲ့ဒီသဘောတူညီချက်တွေကိုမြောက်ကိုရီးယားဘက်ကချိုးဖောက်ပြီးနျူကလ িয়ার တိစောက်ရေးနဲ့ဒုံးကျည်စမ်းသပ်ပြုလုပ်မှုတွေကိုပြုလုပ်ခဲ့သလို2010ခုနှစ်ကတောင်ကိုရီးယားရင်ကုန်သင်္ဘောကိုတက်ခိုက်တာအပါအဝင်တခြားရန်လိုတဲ့အပြုတ်မှုတွေကိုလှုပ်ဆောင်ခဲ့တာကြောင့်မူလကရရှိခဲ့တဲ့တိုးတက်မှုတွေရပ်တန့်သွားခဲ့ပါတယ်
ပြည်ထောင်သမ္မတအီမန်နျူအယ်မက်ခရွန်ဟာအမေရိကန်သမ္မတထရမ့်နဲ့တွေ့ဆုံဖို့နိုင်ငံတော်ခီးစဉ်ဖြစ်တနင်္လာနေ့မှာအမေရိကန်နိုင်ငံကိုလာရောက်နေပါပြီ။ဒီခီးစဉ်အတွင်းမှာစီးရီးယားမှာ IS အကြမ်းဖက်တွေကိုနှိမ်နှင်းပြီးတဲ့အချိန်အမေရိကန်တပ်များဆက်လက်ထားရှိဖို့နဲ့ဥရောပတပ်မကအပေါ်အလူမီနီယံနဲ့တမ္မနီသွင်းကုန်အပေါ်စီးချက်ကောက်ခံတဲ့အခွန်ကင်းလွတ်ခွင့်ပေးဖို့ကိစ္စတွေကိုပြည်ထောင်သမ္မတအီမန်နျူအယ်မက်ခရွန်ကဆွေးနွေးပြောဆိုမယ်လို့ခန့်မှန်းရပါတယ်။စီးရီးယားကိုအစ်စ်ပြန်လဲတိဆောက်ဖို့အမေရိကန်ရဲ့အခမ်းကဏ္ဍကအရေးကြီးတယ်လို့သမ္မတအီမန်နျူအယ်ကခီးစဉ်မတိုင်မီပြင်သစ်မှာလုပ်တဲ့ Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောခဲ့ပါတယ်။ IS အကြမ်းဖက်တွေကိုပိုင်အုပ်ချုပ်ခွင့်ရယူထားတဲ့စီးရီးယားမြောက်ပိုင်းက Red Khor မြို့ကိုပြန်လဲရယူပြီးရင်အမေရိကန်တပ်တွေကိုပြန်ယူသိမ်းဖို့သမ္မတထရမ့်ကစီစဉ်ထားတာပါ။စီးရီးယားနိုင်ငံဒူးမားမြို့မှာစီးရီးယားအစိုးရကဓာတုလက်နက်သုံးတိုက်ခိုက်ခဲ့တယ်လို့တန်တရားရှိတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်ကစီးရီးယားပေါ်အမေရိကန်ပြင်သစ်နဲ့ဗြိတိန်တို့လေကြောင်းဒုံးကျည်နဲ့တိုက်ခိုက်မှုတွေရှိနေပေမဲ့လည်းအမေရိကန်တပ်အင်အား2000လောက်ကိုစီးရီးယားကနေအ мян ဆုံးပြန်လည်ရုတ်သိမ်းဖို့ရှိတယ်လို့သမ္မတထရမ့်ကပြောပါတယ်။ပြင်သစ်နဲ့အမေရိကန်နှစ်နိုင်ငံမဟာမိတ်တွေဖြစ်တယ်။ဒါပေမဲ့စီးရီးယားပြန်လည်တိစောက်ရေးနဲ့စီးရီးယားပြည်သူတွေအနာဂတ်ရေးအတွက်ရုရှားနဲ့တူရကီကလည်းအရေးပါတဲ့အခန်းကဏ္ဍမှာရှိတယ်လို့သမ္မတအီမန်နျူအယ်ကပြောခဲ့ပါတယ်။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညလိုင်းဒိုမီတာ25 kHz 1783တို့ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင
်းဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေကြပါခင်ဗျာနစ်စင်ကျင်းပမယ်ဖြစ်တဲ့အမေရိကန်ဖိလစ်ပိုင်စီးရီးလေ့ကျင့်မှုမှာဒီနေ့ဩစတြေးလျနဲ့ဂျပန်တို့ပါပါဝင်လာတာကြောင့်တရုတ်နိုင်ငံအပေါ် PR ပို့ပေးသလိုဖြစ်စီပြီးစီးရီးလေ့ကျင့်မှုတွေပိုများလာနိုင်တယ်လို့ကြွန့်ကျင်သူတွေကပြောပါတယ်အရှိတောင်အရှာတိုက်တွင်းကကျွန်းစုတွေမှာမေလ9ရက်ကနေ18နှစ်အထိပြုလုပ်မဲ့ဒီဘာလီကာတန်စီးရီးလေ့ကျင့်မှုမှာဂျပန်နဲ့ဩစတြေးလျတို့အပြင်ဗြိတိန်ကိုလည်းလစ်လာသူအဖြစ်ဖိတ်ကြားထားတဲ့အတွက်နိုင်ငံအများစုပါဝင်တဲ့စီးရီးလေ့ကျင့်မှုတစ်ခုဖြစ်ကြောင်းဖိလစ်ပိုင်နိုင်ငံမနီလာမြို့မှာရှိတဲ့အမေရိကန်တန်ယုံကကြာတာပြည်နယ်မှာသတင်းထုတ်ပြန်ပါတယ်။ဩစတြေးလျနိုင်ငံကတော့ဒီစီးရီးလေ့ကျင့်မှုမှာ2014ခုနှစ်ထဲကစတင်ပါဝင်လာခဲ့တာပါ။တရုတ်နိုင်ငံကလည်းလေရင်တင်သင်္ဘောတွေအပါအဝင်သူ့ရဲ့ရေတပ်အုပ်စုတွေတောင်တရုတ်ပင်လယ်ပြင်အတွင်းစီးရီးလေ့ကျင့်မှုပြုလုပ်ခဲ့ကြောင်းပြခဲ့တဲ့သတင်းပတ်တုန်းကတရုတ်စစ်တပ်အင်တာနက်ဝက်ဘ်ဆိုက်ကနေဖော်ပြထားပါတယ်။အခုနှစ်မှာ34ကြိမ်မြောက်အဖြစ်ပြုလုပ်တဲ့အမေရိကန်ဖိလစ်ပိုင်စီးရီးလေ့ကျင့်မှုကိုမနစ်ကသမရရူဒီဂိုဒူတာတက်လာပြီးတဲ့နောက်တောင်တရုတ်ပင်လယ်ပြင်အတွင်းပြုလုပ်ဖို့ရှောင်ရှားခဲ့ကြပါတယ်
။နီကာရာဂွာအစိုးရကနိုင်ငံရဲ့လူမှုဖူလုံရေးစနစ်ကိုပြောင်းလဲဖို့ကြိုးစားမှုကြောင့်ပြည်သူတွေကြားလက်တလောမကျေနပ်မှုတွေဖြစ်စေခဲ့ပြီးတဲ့နောက်ဒီစီဇန်တွေကိုရုတ်သိမ်းကြောင်းနီကာရာဂွာသမ္မတဒန်နီယယ်အိုထီဂါကမနေ့ကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်။လူမှုဖူလုံရေးစနစ်တိုးတက်အောင်ပြင်ဆင်ဖို့ရည်ရွယ်ပြီးဧပြီလ16ရက်နေ့တုန်းကဆုံးဖြတ်ခဲ့တဲ့အချက်13ကိုထုတ်ပယ်တဲ့အကြောင်းသမရအိုထီကာကပြောပါတယ်ဒီကိစ္စကိုဘုတ်အဖွဲ့ဆွေးနွေးမှုမှာအားပေးသွားမယ်လို့လည်းသူကဆိုပါတယ်လူမှုဖူလုံရေးစနစ်မှာလူသမားတွေရဲ့ထဲဝင်မှုတိုးမြင့်ဖို့နဲ့ပင်စင်တွေလျှော့ပေးဖို့ပြီးခဲ့တဲ့သတင်းပတ်တုန်းကသမရအိုထီကာကြေညာပြီးနောက်မှာလူပါတည်စီခဲ့တဲ့ဆန္ဒပြပွဲတွေရက်ဆက်ဇက်တိုက်ဖြစ်ပွားခဲ့ပါတယ်မြို့တော်မနာကွာကဆိုင်တွေဒါဇင်နဲ့ချီလဲဆန္ဒပြပွဲတွေအတွင်းလူရဲခံရပြီးပဋိပက္ခတွေကမနေ့ကအထိဆက်ဖြစ်နေဆဲဖြစ်ပါတယ်
ပြည်ထောင်ငံရဲ့ဒုတိယမြောက်အင်ရှင်မင်းသားဝီလီယမ်ရဲ့ကျင်းရတော်ကိမ်ဘရစ်မြို့သားကတော်ကိတ်မစ်ဒယ်တန်ဟာတတိယမြောက်ရင်သွင်းငွေဖြစ်တဲ့သားရတနာကိုဒီကနေ့မွေးဖွားခဲ့ပါတယ်။လန်ဒန်မြို့မှာရှိတဲ့စိတ်မယ်ရီဆေးရုံမှာမွေးဖွားခဲ့တဲ့ဒီရင်သွင်းငွေရဲ့အလေးချိန်ဟာ 3.8 kg ရှိတယ်လို့ဆိုပါတယ်တော်ဝင်မိသားစုကိုချစ်မြတ်လူသူတွေဟာမွေးဖွားတော့မယ်ဆိုတဲ့သတင်းထွက်လာတဲ့လွန်ခဲ့တဲ့ရက်အနည်းငယ်ကလေးကဆေးုံရဲ့လင်းတို့အဆောက်အုံဘက်အချမ်းမှာမွေးဖွားမဲ့အချိန်ကိုစောင့်ဆိုင်းနေခဲ့ကြပါတယ်။ရင်သွေးငယ်ကိုဘလို့အမြင်ပေးမယ်ဆိုတာတော့မသိရသေးပါဘူး။ရင်သွေးငယ်အောင်မြင်စွာမွေးဖွားနိုင်ခဲ့ကြောင်းဘီအမာကြီးနဲ့ကျင်းရတော်အီဒင်ဘတ်မြို့သားကြီးဝီလာမင်းသားနဲ့ကျင်းရတော်ကွန်ဝဲမြို့သားကတော်မင်းသားဟယ်ရီနဲ့တော်ဝင်မိသားစုဝင်အားလုံးကိုအသိပေးအကြောင်းကြားပြီးဖြစ်ကြောင်းနဲ့အားလုံးကဝမ်းသာကြီးနုနေကြကြောင်းကန်စင်တန်နန်းတော်က Twitter လူမှုကွန်ရက်ကတဆင့်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မင်းသမီးကိတ်မီဒယ်တန်နဲ့ရင်သွေးငယ်တို့ဟာလည်းကြားမစွာရှိနေကြောင်းကြေညာချက်မှာဖော်ပြထားပါတယ်။မိဖွားချင်းကမင်းသားဝီလျံလည်းအနားမှာရှိနေကြတယ်လို့ဆိုပါတယ်။တော်ဝင်မိသားစုကရင်သွေးငယ်မွေးဖွားတဲ့အပေါ်ဝမ်းမြောက်ကြိုဆိုကြောင်းဝန်ကြီးချုပ်ထရီဇာမေကလည်းပြောပါတယ်။မင်းသားဝီလျံနဲ့ကိတ်မီဒယ်တန်တို့ဟာ2011ခုနှစ်ဧပြီလ29ရက်နေ့ကလေးကလက်ထပ်ထိမ်းမြှောက်ခဲ့ကြတာဖြစ်ပြီးအခုမွေးဖွားတဲ့ရင်သွေးငယ်အပါအဝင်ရင်သွေးငယ်3ဦးထွန်းကားခဲ့တာမှာမင်းသား George 4နှစ်နဲ့ရှေ့သတင်းပတ်မှာ3နှစ်ပြည့်မြင်မင်းသမီး Charlotte တို့ဖြစ်ပါတယ်။အခုမွေးဖွားတဲ့ရင်သွေးငယ်ဟာနမ်မွေဆက်ခံခွင့်ရှိသူတွေထဲမှာနံပါတ်5ရောက်မြောက်ဖြစ်ပါတယ
်။ရာသီဥတုထိမ့်သိမ်းရေးဆိုင်ရာ Paris သဘောတူစာချုပ်ပါအတိုင်းကုလသမဂ္ဂအဖွဲ့ကို American ပြည်အောင်စုကထည့်ဝင်ရမယ့်ရန်ပုံငွေကိုဖြည့်ဆည်းပေးတဲ့အနေနဲ့ဒေါ်လာ 4.5 သန်းလှူဒန်းသွားမယ်လို့နယူးယောက်မြို့တော်ဝန်ဟောင်း Michael Bloomberg ကတင်းငွေနေနေကကြေညာလိုက်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေကမြို့တွေကိုစီးပွားရေးလုပ်ငန်းတွေဒီလှူဒန်းငွေကိုသုံးပြီး Paris သဘောတူစာချုပ်မှာပြောထားတဲ့အတိုင်းအကောင့်ထည့်ဖို့အတွက်အထောက်အကူဖြစ်စေမယ်လို့သူကပြောပါတယ
်။တနင်္လာနေ့ညပိုင်းထိပ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မမြသစင်အောင်တို့ပြောပြပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ကချင်ပြည်နယ်လိုင်ဇာနားမှာအခုချိန်ထိလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်မိုင်းချာရန်စခန်းကဒုက္ခသည်တွေထိတ်လန့်နေကြသလိုတနိုင်းမြို့အောင်လော့ဘက်မှာတတိယရွယ်ဦးတွေနဲ့မွေးကင်းစခလီမိခင်တွေအပါအဝင်ဒုက္ခသည်ထောင်ချီပြီးတင်းရှောင်နေကြရစေဖြစ်ပါတယ်။တစ်ချိန်တည်းမှာပဲနမ်တီမြို့ကစုံဘက်မှာလည်းစီရေးတင်းမာနေတဲ့အတွက်ဒုက္ခသည်အများပြားထွက်ပြေးနေကြရပါတယ်။ဒီလိုနေရာအနှံ့တိုက်ပွဲတွေကြောင့်အသက်လူပြင်းနေရတဲ့အချိန်မှာလက်နက်ကင်အဖွဲ့အစည်းနဲ့ပတ်သက်တဲ့ဆိုတဲ့ဆွဲချက်နဲ့ဖမ်းဆီးထိန်းသိမ်းနေလို့အရက်သားပြည်သူတွေတပူပေါ်နှစ်ပူဆင့်ဒုက္ခဖြစ်နေကြရတယ်လို့ဒုက္ခသည်အကူအညီပေးနေသူတွေကပြောပါတယ်။မတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
တတိယကြိမ်27ရာစုပြည်လုံးပြည်တော်စုငြိမ်းချမ်းရေးညီလာခံကျင်းပကြိမ်နီးကပ်လာတာနဲ့အမျှကချင်းပြည်နယ်နေရာတော်တော်များများမှာအစိုးရစစ်တပ်နဲ့ကချင်းလွတ်မြောက်ရေးအဖွဲ့ KIO လက်အောက်ခံ KIA ကချင်းလက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေပါတယ်။ KIO ဌာနချုပ်လိုင်စာအနီးမှာတော့အခုချိန်ထိလက်နက်ကြီးတွေနဲ့ပစ်ခတ်မှုရှိနေလို့ကချင်းပြည်နယ်လွတ်မြောက်ရေးအဖွဲ့ KIO ထိန်းချုပ်နယ်မြေတွင်းကမိုင်းကြာရန်ဒုက္ခသည်စခန်းကဒုက္ခသည်တွေထိတ်လန့်တုန်လှုပ်နေကြတယ်လို့ကချင်းစစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့လူမှု၄ရောင်ဖွဲ့ရဲ့ဒါရိုက်တာမရီတုံကအခြေအနေကိုပြောပြပါတယ
်။နောက်ဆုံးအခြေအနေကပြောမယ်ဆိုရင်ဒီ IDP တွေကဒီလိုက်ကမိုင်းကရအင်ဂျီယာတက်ကြိုက်ကွန်ထရိုးအေရီယာဘက်က April 9ရက်ကနေစဆက်တိုက်တယ်ကျွန်မကြီး။မနေ့ကအထီးလို့ပြောလို့ရတယ်။ဒီနေ့ရောနည်းနည်းလေးတိတ်နေတယ်။အဲမနေ့ကအထီးကတော့ဒီဘက်မှာမိုင်းကရအင်ဂျီယာဘက်ရောဒီကျွန်မတို့မိုင်းကရအင်ဂျီယာဘက်ဆိုရင်သူတို့ဖြစ်ပြီးမကောင်းပါ IDP gap နဲ့ငါဖာလုံး၆ဖာလုံးတော့ပဲဝေးတဲ့နေရာမှာဆိုလက်လက်ကြီးရင်ခက်ခက်ကြတယ်လေဟိုအဲ့လိုပြစ်လိုက်တာလေနောက်ဒီလူကြီး3000ကျော်ရှိတဲ့ IDP camp ပါကောင်းနဲ့အဲတက်မဝေးဘူးအဲ့နေရာမှာလည်းကြတယ်အတန်ကအရမ်းကျဲတဲ့ခါကျတော့ဒီ IDP camp ကမဟုတ်ဘူးဒီမြို့ပေါ်အရွာမှာရှိနေတယ်အလုံးကြောက်ကြောက်ရင်ထိမ့်လန်တာပေါ့လေနော်ဟိုမှာ IDP တချို့ဆိုရင်ပြုတ်ပြီးနေဆက်ပြုတ်တို့ထွက်ပြေးသွားကြတယ်ဒီဆက်ပိုက်ဒီလက်လက်ကြီးတန်ငင်သွားပြီဆိုတဲ့အချိန်မှာသူကပြန်လာရတဲ့ဟာမျိုးအဲ့လိုမျိုးပြောရမယ်ဆိုရင်စိတ်လုံးချုံမှုမရှိဘူးပေါ့လေနော်ကျောက်လန့်ကြားနဲ့အဲ့လိုပြန်စားစားတယ်လို့အဲ့လိုမျိုးအချိန်ဖြစ်နေတယ
်ကချင်ပြည်နယ်တနိုင်းဒေသဘက်ကတိုက်ပွဲတွေကြောင့်လည်းထောင်နဲ့ချီထွက်ပြေးနေရတဲ့ဒုက္ခသည်တွေမှာအခုချိန်အထိတောတောင်နေတဲ့ပိတ်မိနေဆဲဖြစ်ပြီးလူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ကချင်ပြည်နယ်နမတီမြို့ကစုံဘက်ကတိုက်ပွဲတွေကြောင့်လည်းဒုက္ခသည်အများအပြားတင်းချောင်လာကြတယ်လို့မြကြီးနားခြေဆိုင်ကချင်လူမှုအသင်းတာဝန်ခံဦးစော်ချက်ကပြောပြပါဗ
ျ။ဟုတ်ကဲ့အခုဒုက္ခသည်ဆိုတဲ့စစ်ပြေးတင်းပြည်သူတွေဆိုတဲ့အထက်မှာခုနှစ်ပတ်ရှိတယ်ကြာလောလောဆယ်ပေါ့နော်မအဲဒီဘက်တနိုင်းအောင်လို့ပဲရှိတဲ့ဒုက္ခသည်တဖွဲ့ရဲ့ဒီဘက်နမတီကစုံနဲ့ချက်မယံဂျွာကနဲ့ဒီဘက်မြစ်နာဘက်ကိုရောက်လာတဲ့တဖွဲ့ရဲ့ပြီးတော့နမ်တီမှာရောက်နေတဲ့တဖွဲ့ရဲ့နှစ်ဖွဲ့ရှိမြစ်နာဘက်ကိုဖောက်ထွက်လာတဲ့အေးအဖွဲ့တွေရဲ့အခုလောလောလတ်လတ်ကကျွန်တော်တို့စာဝတ်နေရဲ့အနေထားပြီးတော့ကလေးတွေရဲ့သူကဖနက်တယ်တော့မပါတော့အကုန်လုံးကိုလို့ထွက်တဲ့ချွေးရတယ်ဘာဖြစ်လို့ဆိုတော့သူရဲ့ရွာထဲမှာတပ်တော်ကနဲ့လေရင်ဒီတ ตรงนี้มาเล่นจีตรงนี้มาเปลี่ยนทันทุกสิ่งนั่นเลยตัวจงตัวว่าญาติอาวุธที่โกดขุดตัวทุกที่ได้ยังเช็ดเลยโอ้ก็เลี้ยงเล็กน้อยใจว่ามันเนี่ยจันทร์รู้จีก็ยาด้าตัวเลยตัวทุกที่ได้ญาติตาเลยป่าเลยล่าตาเลยป่าเลยเอ็กเลยนู่นใจจะมีเขียนเลยป่าเลยเอามาเลี้ยงชัดทาร์เลย
ดูเลยป่าเลยส่งเมื่อดูเลยจ้ะดูข้าก็รู้จีเจียวเนี่ยจ้ะเว้ยยาดีอุดรเลยเนี่ยเป็นดูโมจ้าเลยเนี่ยปุ๋ยอันนี้พี่เนี่ยตัวเรามาชี้เจดูเลยก็ยิ่งมันจะมาดูข้าเจ้าเนี่ยเอ็มเป็นอมบัตเป็นมาคุณรู้สึกเสียแต่ชี้เสียเจอเลยเจอเดียวเจ้ากู้เสียงเขาเยอะเปล่าเลยว่ารู้สึกเอ็มเนี่ยทักพี่เนี่ยอ่ะคุณรู้มีเนี่ยเนี่ยมากระชินเสียเจ้าข้าเดี๋ยวสานี่ยี่ขานี่ตัวตรงยี่ตัวแค่แค่ที่พี่เนี่ยจะเจ တဲ့တွေအပေါ်ပို့ပြီးတော့မှဒုက္ခပေးနေတယ်လူမဆန်တဲ့လုပ်ရဖြစ်တယ်လို့ဒေါ်မယ်ရီတောင်းကပြောပါတယ
်ဒါကတော့ဘလို့မှကိုမဖြစ်ဘူးလူသားမဆန်တဲ့အဖြစ်မှုတစ်ခုပဲပေါ့နော် CGM protection ပေါ့အဲ့ဒါအလူထူးရဲ့ဒီလုံချုံကြီးကောက်ွဲဆောင်ဆောင်မှုအဲ့ဒါကအရင်ကအရေးကြီးလို့အပ်တယ်ဒုက္ခရောက်နေတယ်ကျွန်တော်တို့အစိုးရအနေနဲ့ကလည်းဒါစစပိတ်ဘာမှလုပ်ပေးမှုမရှိဘူးပေါ့အဲ့ဒီအဲမှာမှဒုက္ခရောက်နေတာဆန်းစိုးမှသွားရမိုးလိုက်ရွာဆိုလိုဖြစ်နေတယ်အဲ့တော့ IGP တွေကဒီလိုအခက်အခဲကိုရဲ့ဒီဒုက္ခရောက်နေတဲ့အထက်ကနေမှဆက်စင်ဒီလိုဖြစ်နေတဲ့ဟာတောင်မှအစိုးရတောင်းလို့ရှိတဲ့အစိုးရအနေနဲ့တော့လကောင်းအထုတ်ရမှုတော့လကောင်းပို့ပြီးမှဒါကိုကျွလွန်နဲ့စစ်တပ်ပေါ့လေနော်စစ်တပ်ကအနေနဲ့တော့ဒါကိုလုံးဝလစ်လို့ရှူထားတယ်ဒါကိုကြားနေတိလက်လက်တောင်ကျမတို့ကလစ်လို့ရှူထားဖြစ်နေဆိုတာဒါတော်တော်လေးကိုကျမကတော့ရင်သေးမိရဲ့ပေါ့
ပိတ်မိနေတဲ့ထောင်ချီတဲ့ဒုက္ခတွေတွေကိုအရေးပေါ်ကူညီကယ်ဆယ်ပေးဖို့ဒုက္ခတွေအရေးကူညီပေးနေသူတွေကကချင်ပြည်နယ်ဝန်ကြီးချုပ်ကိုစာပေးဖို့တောင်းဆိုထားတယ်လို့ပဲတမတော်တာဝန်ရှိတဲ့သူတွေကိုလည်းဒုက္ခတွေတွေကိုတွားကူညီပေးနိုင်မှုမေတ္တာရက်ခံထားကြတယ်လို့ဥဇော်ချက်ကပြောပြပါတယ်စစ်တပ်ဘက်ကနေရွာသားတွေပြန်လာကြဖို့အတန်ချဲ့ဆက်တွေနဲ့လိုက်အော်နေပြီးမဲ့ပြန်မလာရဲကြသေးတယ်လို့ကချင်ပြည်နယ်အစိုးရဘက်ကတော့ကူညီကယ်ဆယ်ရေးချက်ချင်းဤအဖွဲ့တွေဆီလွတ်ပေးနေပြီးမဲ့ဒုက္ခတွေတွေအတွက်အခက်အခဲတွေရင်ဆိုင်နေရတယ်လို့ဒုက္ခတွေတွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်
မဆုမွန်ပြပြခဲ့တဲ့ကချင်ဒုက္ခတဲ့အရေးကနေအခုကရင်ဘက်ကစီရေးပဋိပက္ခအခြေအနေကိုလည်းကြည့်ကြရအောင်ပါရှင်။တမရော်နဲ့ကရင်မျိုးသားစီယုံ KNU တို့ကြားကတင်မာမှုကိုဆက်လက်ညှိနှိုင်းဖြေရှားသွားမှာဖြစ်တဲ့အကြောင်း KNU တာဝန်ရှိသူတွေကပြောပါတယ်။လက်ရှိမှာတော့ကရင်ပြည်နယ်ဖောက်ပွန်ခရိုင်တွင်းကလဲမှုပလောဒေသတွင်မှလမ်းဖောက်လုပ်နေတဲ့အပေါ်တမရော်နဲ့ KNU ဒေသခံတပ်ဖွဲ့တို့ကြားခြေနေတင်မာနေဆက်ဖြစ်ပြီးစစ်ရေးပြိပက္ခအတွင်ထောင်နဲ့ချီတဲ့ကြေးရွာသားတွေဟာစစ်ဘေးလွတ်ရာတိမ်းဆောင်နေရဆဲဖြစ်တဲ့အကြောင်းဆက်သွယ်ဆွန်ဆန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။လမ်းဖောက်လို့မှုကိစ္စနဲ့ပတ်သက်ပြီးတော့ကရင်ပြည်နယ်ဖားပွန်ခရိုင်ဘက်မှာတမရော်နဲ့ကရင်မျိုးရာစီယုံ KNU တို့ကြားစစ်ရေးတင်မာနေမှုကိုဆွေးနွေးဖြေရှင်းနိုင်ဖို့KNU အတွင်းပြန်လည်ညှိနှိုင်းသွားမယ်လို့သုဥ္ထဘဒုစောကွယ်ထိုးဝင်းကပြောပါတယ
်တွေ့ဆုံဖို့တော့ပထမတစ်ချိန်တော့တွေ့ဆုံဖို့အတွက်ညှိနှိုင်းပြီးတဲ့နောက်ပိုင်းမှာအဲမှာတမငါမှုမပါတာနဲ့မတွေ့ဖြစ်ဘူးအဲ့ဒါတမငါမှုပါဖို့တော့တောင်းဆိုလာရှိနေကျွန်တော်တို့ဖွဲ့စည်းတွင်းထဲမှာလည်းပြန်ညှိရမှာပေါ့နော်အခုတတိယတော့ကျွန်တော်တို့ဖွဲ့စည်းထားတဲ့ကိုယ်စားလှယ်နဲ့တွေ့နိုင်တဲ့အနေအထားတော့မရှိသေးဘူးတလောလောကတော့အဲ့ဒါ GMC ကတစင်းနဲ့တင်ပြတာလည်းရှိနေတယ်လမ်းတော့ဆက်လို့ထောက်တော့မရှိဘူးတက်တော့ရှိနေသေးတယ်အဲ့ဒီနေထားမှာပဲ
တမတော်ကလည်းဖာပွန်ခရိုင်လက်မှုဘလော့တေရအတွင်းလမ်းဖောက်လုပ်နေမှုနဲ့ပတ်သက်လို့ KNU တမ္မာ၅ကြာမလပါရမပမှာနှစ်ပတ်စီရီပဋိပက္ခအစတင်ဖြစ်ပွားခဲ့ပါတယ်ဒီစီရီပဋိပက္ခကိုနှစ်ဖက်တွေ့ဆုံပြင်းရှင်းနိုင်ဖို့စီစဉ်ခဲ့ရမှာ KNU ကိုယ်စားလှယ်ဖွဲ့မှာတမ္မာ၅မှုဘုံမှုချုပ်စုံးမှုဟဲမပါဝင်လို့တမတော်ဘက်ကတွေ့ဆုံမှုကိုရွှေ့ဆိုင်းခဲ့ပါတယ်လက်ရှိဖာပွန်ခရိုင်ဘက်မှာမြန်မာတမတော်နဲ့ကရင်မျိုးရာစီယုံ KNU တမန်ငါတို့ကြားစီရီတင်းမနေစေအချိန်ဒီမှာရှိနေတယ်လို့ KNU ဖာပွန်ခရိုင်တူရင်မှုစောထဲတဲ့ကနေ VOA ကိုခုလိုပြောပါတယ
်ဖြစ်တာကနေပြီးတော့ကျွန်တော်တို့သူတတိစစ်ပို့ကြရဆိုလို့ရှိတော့မနေ့ကတိုက်ပွဲရှိခဲ့တယ်ခုတနေ့ကလည်းအနည်းငယ်ရှိခဲ့ပါတယ်ခေပူတဝိုက်ပါလေအဲ့ဒီလာဖော်လို့မနေရအဲ့ဒီခေပူကနေပြီးတော့ဘလော့ကြမှာအဲ့နေရပါနော်လက်ထိုရနေပါတယ်လို့တခါတလေဖြေသားထွက်ပြီးတော့တိလှည့်နေတဲ့အချိန်မှာတရားနဲ့တရားတိုးကြတော့တက်ဝဲနေနေဖြူကြတယ်နော်
တမရော်ကလည်းလမ်းဖောက်လို့နေမှုဟာဒေသခံတွေရဲ့လုံခြုံမှုကိုချင်းချောက်နေတယ်လို့ KNU ဖာပွန်ခရိုင်တွင်းမှုစောထဲတဲကခုလိုဆက်ပြောပါတယ
်ပြည်သူလူထုကဟိုးအရေးကြီးတယ်ကတခြားနေရာကိုထွက်ပြေးသိဆောင်ပြီးတော့လောက်ကဲစားတော့နေတဲ့အချိန်မှာခက်ခဲခဲကြီးလာပါတယ်အဲ့ဒါပြခိုက်ရဆဲနောက်ပိုင်းမှာ သူနေတဲ့ရွာဟောင်းတွေကိုလည်းလေမီဒေတာကိုလည်းပြန်လည်ပြီးတော့ပြုပြေတာတို့မွန်မာတာတို့လုံနေတဲ့အချိန်မှာအခုလော့စဲအစိုးရဘက်ကနေပြီးတော့စီတိုင်ရာလုံရင်းနဲ့တက်လာတယ်နောက်ပြီးတော့လမ်းဖောက်လို့ရှိသလိုရွာတွေသူတို့လေကင်းတွေကျော်ဖြတ်နေတဲ့အချိန်မှာအဲ့ဒီကြောက်ကြောက်လာလာနဲ့ဆွဲပြေးနေရတဲ့အခုလော့စဲကသူတို့ခက်ခဲအများကြီးနေတယ်
မြန်မာတမတော်ဘက်ကတော့ခေပူရွာနဲ့လွယ်မူဘလို့ရွာကိုဆက်သွယ်ထားတဲ့လမ်းဟောင်းကိုဒေသခံပြည်သူတွေသုံးဖို့နဲ့တပ်ပိုင်းဆိုင်ရာအုပ်ချုပ်မှုကိစ္စရပ်တွေမှာလွယ်ကူစေဖို့အတွက်ပြန်လည်ပြုပြင်မှတ်အကြောင်းကိုတော့နိုင်ပြည်ခံကရင်မျိုးရလူမျိုးရေးတမတော်ဖွဲ့ကိုကြိုတင်ကြောင်းကြားခဲ့သလိုဒီလမ်းဖောက်လို့ရေးလုတ်ကန်နေချိန်မှာတမတော်စိတ်ကြောင်းတွေကိုတိုင်းဒါလက်နက်ကန်ဖွဲ့အချို့ကနေမိုင်းထောင်တာနှောက်ယှက်ပစ်ခတ်မှုတွေကြောင့်တမတော်ဘက်ကစစ်တီတချို့ကြားဆုံးမှုတွေရှိနေတယ်လို့တမတော်ကနေသတင်းထုတ်ပြန်ထားပါတယ်တမရော်ကနေလမ်းဖောက်လို့မှုကြောင့်မလာပရမပတ်မှာ KNU တပ်မ9တပ်ဖွဲ့နဲ့တမရော်တို့ကြားစစ်ရေးသိမ်းမှခဲ့တယ်လို့လယ်မူဘလော့ဒေတာခံဆယ်ရွာကရွာရန်2000ကျော်ဟာရွာကနေတင်းချောင်နေခဲ့ရပါတယ်။ဒီစစ်ချောင်ရွာသားတွေဟာရေရှည်မဆူစားတောက်နေထိုင်ရအခက်တွေ့လာနိုင်မယ်လို့ဘာဘုခရိုင်ဒေတာအရေးပေါ်ကူညီထောက်ပံ့ရေးဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘလူမန်းမန်းကပြောပါတယ
်။အခုချိန်အထိကတော့တိုင်းတာတစ်ခုပြီတော့လောလောမှုရှိတယ်ဆိုတော့ပြောရမယ်။တော်တော်လည်းပဲအချိန်ကြီးရတိတိပူကြလာမယ်ဆိုရင်တော့ကျွန်တော်တို့လောလောမှုရှိမယ်လို့မဟုတ်တော့ဘူးနော်။အခုကတော့ဒီပင်ရောဝါပင်အောင်မှာပဲနေနေရတယ်ဆိုတာကြတော့တကယ်လို့ရေရှည်ဖြစ်လာရင်တော့မိုးကျလာမယ်ဆိုလို့ရှိရင်တော့မိုးရွာလာရပြီးရောက်လာရင်တော့ကျွန်တော်တို့ဒီတဲ့နေဖို့ထိုင်ဖို့အတွက်ကပုံမထက်သွင်းစဉ်းစားမယ့်အချိန်တွေရောက်ပါလိမ့်မယ
်။စစ်ရှောင်း2000ကျော်ထဲမှာចောင်းသားចောင်းလူ400ကျော်ပါဝင်နေပြီ။ဒီကနေ့ထိဇံမွေးပွဲဖြေဆိုနိုင်ခြင်းမရှိသေးတာကြောင့်ចောင်းသားတွေဇံမွေးပွဲဖြေဆိုဖို့လုံးမနေကြောင်းဘရူမမန်းကပြောပါတယ်။ဒီကရဧပြီလ9ရက်နေ့ကဖာပုံခရိုင်လေမူဘလော့ဒေတာတွင်ဖာပုံခရိုင်အရေးပေါ်ကူညီကယ်ဆယ်ရေးဖွဲ့ MEAD ရဲ့အဖွဲ့ဝင်စောအုံမူးကိုတပ်မတော်ကနေပြေကမှုကြောင့်တေဆုံးမှုသည့်ဖြစ်ပွားခဲ့တယ်လို့ MEAD ကနေသတင်းထုတ်ပြန်ထားပါတယ်။အဆိုပါဒေတာတွင်မှပြန်လည်ပြေကမှုဖြစ်ပွားခဲ့ခြင်းနဲ့ပတ်သက်လို့ကတော့တပ်မတော်နဲ့ KNU တပ်မှ9တို့အကြားအပြန်လှန်ကောက်ွက်မှုတွေရှိနေခဲ့ပါတယ်။ဘီယံမျိုးရစီယုံ KNU ဟာမြန်မာစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးသူသားတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ။
ကရင်ပြည်နယ်တွင်းကစစ်ရေးပြိပခါခြင်းတွေကိုနိုင်ကွင်းရင်ပြောပြသွားတာပါရှင်။ပြည်နယ်ဒေသတွေကစစ်ရေးနဲ့ဒုက္ခသည်တွေအရေးဒီမှာပဲရန်နာပြီးကုံတွယ်ရေးဘက်ကိုလည်းအလှည့်ပေးပါရစေရှင်။မြမပြည်တွင်းမှာလာရောက်လုတ်ကင်တဲ့ပြိပကားထုတ်လုတ်တက်စင်ရေးလုပ်ငန်းတွေမှာစီမင်းကန့်သက်ချက်တချို့ကိုပြန်လည်တုံ့တက်ပေးဖို့ကိုရီးယားကုံတွယ်ရေးဝန်ကြီးကဒီကနေ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတာမှတိုက်တွန်းသွားပါတယ်။ဒီလိုဆောင်ရွက်ပေးခြင်းအပြင်တောင်ကိုရီးယားကားထုတ်လုပ်ငန်းကြီးတွေအတွက်အခွန်အကောက်တက်တာစေပြီးကားထုတ်လုပ်ရေးလည်းလုပ်ရေးလည်းပို့ပြီးတော့ဖွံ့ဖြိုးလာစေမှာဖြစ်တယ်လို့ပြောခဲ့ပါတယ်။မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။တောင်ကိုရီးယားကုံတွယ်ရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံကုံတွယ်ရေးကိစ္စတိုးမြင့်ရေးဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ကမ္ဘာနဲ့ရှင်ပြိုင်နိုင်တဲ့အထိကုန်တုပ်လုပ်ငန်းတွေကိုတိုးတက်လာအောင်ကြိုးပမ်းနေတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကဆွေးနွေးခဲ့တယ်လို့တောင်ကိုရီးယားယူဟပ်သတင်းကဖော်ပြပါတယ်။တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးကင်မြုံချွန်ကတော့တောင်ကိုရီးယားကားထုတ်လုပ်ရေးလုပ်ငန်းတွေမြန်မာနိုင်ငံတွင်မှလုတ်တာကင်တာအခြေအနေမျိုးဖြစ်အောင်စီမင်းကန့်သက်ချက်တချို့ကိုပြန်ပြီးတော့တုံ့တက်ပေးဖို့တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်ဖြန့်ဖြူးရောင်းချရေးလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းကတော့တောင်ကိုရီးယားကားထုတ်လုပ်ရေးလုပ်ငန်းတစ်ခုအလုံးမဆနိုင်ဖြစ်နေတဲ့အပေါ်အခုလိုတောင်းဆိုတာဖြစ်မယ်လို့ယူဆပါတယ
်။ကျွန်တော်တောင်ကိုရီးယားကလက်ရှိကုမ္ပဏီတစ်ခုပါပေါ့ဒီ MNC မှာတင်လာတာရှိတော့ပေါ့နော်။တင်လာတဲ့အချိန်မှာကျွန်တော်တို့စီမှာ SKG နဲ့ပတ်သက်ရင်တော့2မျိုးရှိတာဟုတ်တယ်ခင်ဗျာ။ SKG 1 SKG 2ဆိုပြီးရှိနေတာပေါ့နော်။အရင်တော့ကျွန်တော် SKD 1ဆိုပြီး definition နဲ့ခွင့်ပြုတာပေါ့နော်အခုနောက်ပိုင်းကျတော့ကျွန်တော် SKD 2ဖြစ်သွားတာအဲ့တော့ SKD 1တော့လောက်ရတာပိုလွယ်တာပေါ့ဒီကားရဲ့ dashboard တွေပါထုတ်เสียမလို့ဒါပေမဲ့ဒီကနောက်ပိုင်းကျတော့ဒီလူပြတဲ့ wire on ကြတယ် social media တွေမှာဟိုတခြားကိစ္စတွေမှာဟိုနိုင်ငံကုမ္ပဏီဟိုကားထုတ်တဲ့ကုမ္ပဏီကတကယ်ကဘာရွက်ကားကိုဟိုထုတ်တာမဟုတ်ဘဲနဲ့အခွန်တက်တာကိုလည်းယူကြတယ်ဆိုပြီးပြောတော့အဲ့ဒါကျွန်တော် SKD 2ဆို definition ပြောင်းပြီးခွင့်ပြုတာပေါ့နော်အဲ့တော့ကိုရီးယားကုမ္ပဏီတခုကသူက SKD 1နဲ့ရမယ်ချိန်တော့ဘာလို့ဒီလျှောက်ထားတာပေါ့နော်။သူလျှောက်ပြီးတင်တဲ့ချိန်မှာလည်းပြန်ပြီးတော့ SKD 2လို့ဖြစ်သွားတော့သူကလုံးဝမရအောင်တန်းတန်းဖြစ်နေတာပေါ့နော်
။ပြည်ပကားထုတ်လုပ်ရေးလုပ်ငန်းကြီးတွေကပြည်ပမှာထုတ်လုပ်ထားပြီးသားကားပစ္စည်းတွေနဲ့ပြည်တွင်းမှာလာရောက်တက်စင်နောက်ပြည်တွင်းဈေးကွက်ကိုပြန်ပြီးတော့ရောင်းချတာဖြစ်ပါတယ်။ပြည်ပကကားတစ်စင်းလုံးတင်သွင်းတာမဟုတ်တဲ့အတွက်ပြည်ပလုပ်ငန်းကြီးတွေအနေနဲ့အခွန်တက်တာကွင့်ရသလိုပြည်တွင်းမှာလည်းအလို့အကံအခွင့်အလန်းတွေရစေတာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရကပြည်ပကတ်ထုတ်လုပ်ရေးလုပ်ငန်းကြီးတွေကို စီမံစည်းကမ်းပို့ပြီးတော့တင်းကျပ်လိုက်တာနဲ့ပတ်သက်လို့ဒေါက်တာဆူထွန်းကအခုလိုပြောပြပါတယ
်။လက်ရှိတော့ကားတက်ဆင်းတဲ့ဟာ SKD စီမီတော်တောင်ဖြစ်တဲ့ကြောင့်မို့လို့ very simple ပါ။ဟိုရှုပ်ထွေးတဲ့ဟာတိတ်မရှိတော့အများကြီးကမာပဲလောက်ကြတာများပါ။အဲရလားစီတယောက်လောက်နှစ်ယောက်လောက်ဟုတ်ကိုရီးယားတော့လက်ရှိအဈေးကွက်အများကြီးတော့မဟုတ်ဘူး။ကျွန်တော်ကြီးကတော့ဈေးကွက်ဒီအများစုကတော့ဂျပန်ကားတွေရတာပေါ့နော်။အမေရိကန်အဲတော့ဖုတ်ကုန်မြန်မာရဲ့ SKD လောက်ပါ။ဒီက SKD 1နဲ့ခွင့်ပြုချက်ရတာ။ဖုတ်ကတော့ဒီထိုင်းနိုင်ငံမှာရှိတဲ့ဖုတ်ကုန်မြန်မာဘဝနိုင်ငံကုမ္ပဏီရဲ့ပေါင်းပြီးတော့မှလက်ရှိကား SKD လုပ်နေတာရှိပါဘူး။ SKD 2နဲ့လုပ်ရင်တော့ကျွန်တော်ကြီးကလောက်ခံခွင့်လန်းပို့ရတာ။
လက်ရှိမြန်မာနိုင်ငံတွင်းမှာလည်းအမေရိကန်အပါအဝင်ကတ်ထုတ်လုပ်ရေးလုပ်ငန်းကြီးတချို့ကလာရောက်တက်ဆင်ရောင်းချနေတာပါဈေးကွက်အတွင်းမှာတော့တောင်ကိုရီးယားတို့ဟွန်ဒိုင်းနဲ့ Kia နှစ်မျိုးကိုသုံးနေတယ်ဆိုပေမဲ့ဂျပန်ကားတွေကဈေးကွက်မှာပိုပြီးတော့တွင်ကျနေတာဖြစ်ပါတယ်တောင်ကိုရီးယားရဲ့စီးပွားရေးဖွံ့ဖြိုးအောင်ဆောင်ရွက်ခဲ့တဲ့အတွေ့အကြုံအရမြန်မာရဲ့စီးပွားဖွံ့ဖြိုးရေးအတွက်လည်းတောင်ကိုရီးယားဘက်ကကူညီပေးနိုင်တယ်လို့မြန်မာနိုင်ငံကိုလာရောက်ခဲ့တဲ့တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင
်။တောင်ကိုရီးယားနဲ့မြန်မာနှစ်နိုင်ငံကုန်သွယ်ရေးအကြောင်းကိုတော့မတ်တင်ကီထိုက်ပြောပြသွားတာပါ။အခုရှမ်းပြည်နယ်တောင်ပိုင်းမှာမူးယစ်ဆေးအများပြဖမ်းမိတဲ့အခြေအနေကိုလည်းနှာစင်ကြရပါမယ်။ရှမ်းပြည်နယ်တောင်ပိုင်းတာချီလေးမြို့ကပြည်သူစစ်ဂိတ်ရှိမှာမြန်မာကျပ်ငွေသိန်းပေါင်း4000တန်ဖိုးရှိတဲ့မူးယစ်ဆေးတွေကိုဒီရက်ပိုင်းတွင်မှဖမ်းဆီးရမိခဲ့တာပါ။ထိုင်းမြန်မာနယ်စပ်တစ်လျှောက်မူးယစ်ဆေးဝါးတွေထုတ်လုပ်တည်ဆောင်နေတာတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကပူးပေါင်းကူညီတားဆီးပေးဖို့ထိုင်းအစိုးရကမြစ်တာရက်ခံခဲ့ပြီးတဲ့နောက်အခုလိုမြန်မာနိုင်ငံဘက်မှမူးယစ်ဆေးတွေဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာလာအိုသုံးနိုင်ငံဆုံရရွှေတိရိကန်ဒေသကနေကောမြန်မာနိုင်ငံရှမ်းပြည်နယ်ဘက်ကပါထိုင်းနိုင်ငံထဲကိုမူးယစ်ဆေးဝါးတွေတန်းနဲ့ချီပြီးဝင်ရောက်လာနေတဲ့အတွေ့တားဆီးပေးနိုင်ဖို့ထိုင်းရနာပိုင်းနေကအေပီလာထဲမှာပဲမြန်မာအစိုးရကိုတရားဝင်အကြောင်းကြားထားတယ်ဆိုပြီးပြောဆိုထားတာပါဒီရက်ပိုင်းတွင်းမှာပဲရှမ်းပြည်နယ်တာချီလေးမြို့နယ်ထဲကပြည်သူစစ်တေရဲ့ဂိတ်ရှိမှာပဲမူးယစ်ဆေးဝါးတွေဖမ်းဆီးမိခဲ့တာဖြစ်ကြောင်းမူးယစ်တပ်ဖွဲ့စု30ကတာဝန်ရှိသူတဦးကပြောပြပါတယ်
ကျွန်တော်ကြီးကတော့ရေဟုတ်ကျော်သားတို့ဦးစီးရအောင်နော်မူရီတပ်ဖွဲ့သုံးတယ်ရေဟုတ်ကျော်သားတို့ဦးစီးတယ်ဒါသူဦးစီးပြီးတော့ဖမ်းလာပါမှမိတာလည်းမှာနော
်ဒ
ီမှာဟိုကတော့လေအဲ့ကြပါနေရာတိတူမှာဒက်ဆိုယွာဝင်ပြည်သူ့စခန်းရှိဟုတ်တယ်မှာကာလတံမူကချက်သိပြီးတော့မှာချက်သိ4000ခန့်ပေါ့
ဖမ်းဆီးမိတာကတော့ ICE လို့ခေါ်တဲ့မူရီဆေးဝါးတွေကိုအဝါရောင်တရုတ်လက်ဖက်ချောက်ထဲမှာတည်ဆောင်လာတာဖြစ်ပြီးနေဆက်ဖြတ်ကျော်ပြီးတခြားနေရာတွေစီကိုရောင်းဝယ်ကြမဲ့မူရီဆေးတွေလို့သိရပါဗါးကားသမားကိုတော့မူးစိတ်ပုံမှန်နဲ့ဖမ်းဆီးထားပြီးသူ့စီမှာလည်းထိုင်းဘက်ငွေ3000ကျော်ဖမ်းဆီးမိခဲ့ပါဗါးနေသားတစ်လျှောက်က7နေရာမှာမူရီဆေးဝါးစက်ရုံနေနေ့စဉ်စိတ်ကြွဆေးတွေတန်းနဲ့ချီပြီးထုတ်လုပ်နေတဲ့အကြောင်းနဲ့ဒီအကြောင်းနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေအနေနဲ့လည်းတားဆီးပေးဖို့တရားဝင်အကြောင်းကြားထားတဲ့အကြောင်းထိုင်းမှုရေးစေဝါနှင်နေရဲမှုကြီးစုံမိုင်းကော်ဝီဆိုင်ဆိုကအေဘီလာထဲမှာပဲထုတ်ပေါ်ပြောဆိုခဲ့တာပါထိုင်းနိုင်ငံမဲအိုင်းဒေတာဟာမြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတာဖြစ်ပြီးမှုရေးစေဝါတွေကိုအဓိကတည်ဆောင်နေတဲ့လမ်းကြောင်းဖြစ်တဲ့အကြောင်းနဲ့တောတောင်တွေကနေခိုးလန်းတွေကိုအသုံးပြုပြီးထိုင်းရွာတွေထိရောက်အောင်ပို့ဆောင်နေကြတယ်ဆိုပြီးထိုင်းနိုင်ငံဘက်ကဆိုထားပါတယ်ထိုင်းမြန်မာလာအိုသုံးနိုင်ငံနဲ့နယ်မြေချင်းထိစပ်နေတဲ့ရွှေတိကန်ဒေတာကနေထိုင်းနိုင်ငံချင်းရိုင်ဒေတာဘက်ကိုလာတဲ့ကားစည်းပေါ်မှာလဲအမေရိကန်ဒေါ်လာ55သန်းကျော်တန်ဖိုးရှိတဲ့စိတ်ကြွဈေးပေါင်း6သန်း4သိန်းကျော်ကိုလဲအေပီလာ3ရက်နေ့ကပဲဖမ်းဆီးမိခဲ့တာပါဒါအပြင်အေပီလာထဲမှာပဲနေဆက်မှာမူးယစ်ဆေးဝါးရောင်းဝယ်သူတွေနဲ့ထိုင်းစစ်တပ်တို့တိုက်ပွဲတွေဖြစ်ခဲ့ပါတယ်ထိုင်းနဲ့ရှမ်းပြည်နယ်စပ်ဘက်မှာတော့မကြာခဏဆိုသလိုမူးယစ်ဆေးဝါးကုန်ကူးသူတွေနဲ့ထိုင်းစစ်တပ်တို့ဟာတိုက်ပွဲတွေရှိနေတာပါဒီလိုတိုက်ပွဲတွေဖြစ်တိုင်းမူးယစ်ဆေးဝါးတွေတန်းနဲ့ချီပြီးဖမ်းဆီးမိနေတာတွေကိုတွေ့ရှိရတဲ့အတွက်မကြာခဏဆိုသလိုဝါတက်ဖွဲ့တွေအပါအဝင်ပြည်သူစစ်တွေကိုဆွဆွဲလေးရှိတာပါထိုင်းမြန်မာနယ်စပ်ကော်မတီဆွေးနွေးပွဲမှာလည်းထိုင်းနယ်စပ်မှာရှိတဲ့မူးယစ်ဆေးဝါးနဲ့ပတ်သက်တဲ့ဝါတက်စခန်းတွေကိုစောက်ခွာပေးဖို့တောင်းဆိုခဲ့တယ်ဆိုပြီးရှမ်းသတင်းစင်ရဲ့အက်ဒီတာဦးဆိုင်မင်းကလည်းပြောပြခဲ့ပါတယ်ရှင
်မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်ကျမတို့ VOA မြန်မာပိုင်းစီစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ဒီမှာဖုန်းနံပါတ်ကတော့2323825554ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2018ခုနှစ်ဧပြီလ23ရက်တနင်္လာနေ့ညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ25 kHz 15453ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 9335အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုည10နာရီအထိဇက်တိုက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့စီးပွားရေးကဏ္ဍ၊ Blogger တွေပြောသမျှအစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာ
ကျွန်တော်တို့လူအတိုင်းဝိုင်းတစ်ခုအနေနဲ့ပူပီးငင်းချမ်းဖို့စီးပွားရေးအရလူမှုရေးအရပူပူဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ခွဲခြားဆက်ဆံမှုတွေကင်းစင်ပြီးတော့အားလုံးပါဝင်ဖို့အရေးကြီးတယ်လို့
ဖူဘရိုက်ပညာသင်ဆုရဆိုင်းအောင်သိန်းရဲ့ယုံကြည်ရာကိုနားဆင်ရမှာဖြစ်ပါတယ်။နောက်ပိုင်းမှာတက်တန်ရောင်သတင်းလွှာကိုလည်းထုတ်လွှင့်ပေးမှာပါရှင်။အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရအောင်ပါ။အစိုးရဝန်ထမ်းတွေရဲ့လစာတိုးမယ်လို့ကြေညာထားပြီးတဲ့နောက်ကုန်စည်နှုန်းတွေတက်လာနိုင်တဲ့အလားအလာဘယ်လိုရှိပါသလဲ။စီးပွားရေးနဲ့ပတ်သက်ပြီး IMF ADB စတဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ခန့်မှန်းထားချက်တွေပေါ်မှာရောဘယ်လိုနားလည်နိုင်မှာမလဲ။သမရရဲ့နှစ်သိကူမိန့်ခွန်းထဲမှာစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးအတိအကျထက်သွင်းပြောဆိုတာမတွေ့ရတဲ့အတွက်အစိုးရဟာစီးပွားရေးဘိုင်းကိုတကယ်ပဲအလေးထားဆောင်ရွက်မယ့်အလားအလာရှိပါရဲ့လား။စာရာတွေနဲ့ပတ်သက်ပြီးမြမအရေးလေ့လာသူစာနေစင်းဆရာကိုစရတ်သူကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ဆက်ပေးထားပါတယ်ရှင်။
ကျွန်တော်ပထမဦးဆုံးမေးချင်တာကအခုဒီဝန်ထမ်းတွေလာစာတိုးဖို့ပြောထားတယ်ပေါ့နော်။ဒါဆိုတော့ဒီလကတိုးပြီလို့ပြောပါတယ်။အဲဒါဝန်ထမ်းတွေလာစာတိုးတယ်ဆိုတဲ့အတန်ထွက်တိုင်းမှာမြန်မာနိုင်ငံမှာကကုန်စည်နှုန်းတက်တဲ့ကိစ္စကတွဲပြီးတော့ပါလေးရှိပါတယ်။အခုတော့ဒီကုန်စည်နှုန်းတက်တယ်ဆိုတဲ့အတန်တိတ်ကြီးတော့တိတိတတကြီးတော့ဝန်ထမ်းလာစာတိုးရတယ်ဆက်ဆက်ပြီးတော့ကြားရတာမရှိပါဘူး။ဆိုတော့ကိုစည်သူကိုယ်တိုင်ကောဝန်ထမ်းလာစာတိုးတဲ့အတွဲကုန်စည်နှုန်းလာလာကိုဘယ်လိုမြင်တယ်လဲဗျာ။
ကော theory တော့ရှိတာပေါ့လေဟိုကျွန်တော်တို့ဒီလောက်သာလာတာတက်တယ်ဆိုရင်သူကဟိုဟာလဲလိုက်တက်တယ်ဆိုရယ် theory တော့ရှိတာပေါ့တကယ်ဖြစ်မဖြစ်ကတော့ဒါကျွန်တော်တို့ကလက်တွေ့ကြည့်ရမှာပေါ့အခုကတော့စောပါသေးတယ်အခုမှစကျင်ညာတယ်တကယ်တမ်းကျတော့လဲအဲ့လာကတွေကမပေးသေးဘူးလေ
ဟုတ်တယ်
ဆိုတော့ဟိုဈေးကွက်တဲလဲကျွန်တော်တို့ကမရောက်သေးဘူးဆိုတော့အခုချိန်တက်တယ်ဆိုရင်တော့ဒါပြောရရင်တိတ်တော့လဲစိတ်ကြောင်ပဲဒါတက်တယ်ဆိုရယ်သဘောပဲပေါ့နော်တကယ်ကုန်ကြစိတ်တွေပုံများွားလဲမဟုတ်ဘူးငွေကြေးတွေလဲပို့ပြီးဝင်လာတာမဟုတ်သေးဘူးခုတော့ရှိတာပေါ့လေ IMF ကပြည်ပဆိုင်ကိုရေးချမ်းပုံကိုဖော်ရတော့ကျွန်တော်တို့ match လဟိုကသူတို့ report ထုတ်တာရှိပါတယ်စီးကံစားအဲ့ထဲမှာတော့သူကဒီ minimum wage ပေါ့ public ကဒီ output ပေါ့လေအနေဆုံးလောက်ကလာစားကျွန်တော်တို့တိုးလိုက်တဲ့ကိစ္စပေါ့တိုးလိုက်တဲ့အခါကျတော့အဲ့တိုင်းတိုက်လို့တဲ့အခါတိုးတယ်ဆိုရင်လည်းဒါ public အကဏ္ဍမှာတိုးလို့ကျွန်တော်တို့ဒီပြည်သူပိုင်းကဏ္ဍပေါ့လေအစိုးရဝန်ထမ်းတွေကကျွန်တော်တို့လိုက်တိုးတယ်ဆိုရင်တော့သူကဒီဘဏ္ဍာရေးအခြေအနေကိုသူကတွားပြီးတက်ရောက်နိုင်တယ်ပေါ့
ဟုတ်ဘယ်လိုမျိုးတက်ရောက်နိုင်တာလဲဘန္ဓာရေးချင်းနေပေါ်မှာအနှုတ်လက္ခဏာသွားတက်ရောက်နိုင်လားဆိုတော့ကစူးကျူးသွားတက်ရောက်နိုင်တာလား
အဲ तू ကတော့အဲ့လိုတော့တေချာတော့ပြောမထားဘူးပေါ့နော်ဒါပေမဲ့ तू ကတက်ရောက်နိုင်တယ်ဆိုတော့ तू ကတော့အဲတတိထားဖို့ तू ကပြောတာပေါ့နည်းနည်းပို့ပြီးတော့ဆိုရမှာဝန်ပိသွားနိုင်တယ်ဆိုတော့အဲ့ခါကျတော့ तू ကအဲ့လိုမျိုးတိုးပေးမဲ့စားတော့ तू ကဘယ်လိုလဲဆိုတော့လေကျွန်တော်တို့ဝန်ထမ်းတွေကိုဒီလာကမဟုတ်ဘဲနဲ့ပေးနေတဲ့အခွင့်အရေးတွေရှိတယ်ဥမာအိမ်တို့ပါတို့ပေါ့အဲ့ဒါလေးတွေကို तू ကတွက်ပြပြီးတော့မှအဲ့ဒီဝန်ထမ်းရနေရပြုရင်ပြောင်းလဲရင်းနဲ့ပါတခါတည်းတွဲပြီးလုပ်ဖို့
ဟုတ
်ပြောတာပေါ့နော်သူကတတိပေးထားတဲ့သဘောပါဒါပေမဲ့အဲ့လိုမျိုးအခုကျတော့ဒါကောက်ပြီးတော့ကျွန်တော်တို့တိုးလိုက်တာပေါ့လေဆိုတော့ဆိုရတတိထားပြီးတော့လောက်တာလားဒါမှမဟုတ်ဒီလိုရိုးရိုးပဲလောက်လိုက်သလားဒါတော့မကွဲပြားဘူးပေါ့
ဟုတ်ကဲ့ဆိုတော့ကိုစီသူကဒီ IMF အကြောင်းပြောလို့ IMF နဲ့ပတ်သက်တာကိုကျွန်တော်တို့တစ်ဆက်တည်းမေးလိုက်ချင်ပါတယ်ဆို IMF to ADB တို့ကမြန်မာစီးပွားရေးလာလာနဲ့ပတ်သက်ပြီးတော့နောက်ဆုံးသူတို့ထွက်ထားတဲ့ IMF ဆိုလည်းပဲဒီ Article 4ဟို consultation ပေါ့နော် အဲ့ဒီမှာသူတို့တုံးသက်ချက်အဆင့်ခါစားထွက်ထားတာရှိတယ်။ EDB လည်းပဲသူတို့ EDB အောက်လုထွက်ထားတာရှိတယ်။မြန်မာစီးပွားရေးနဲ့ပတ်သက်ပြီးတော့အတက်ဖက်ကိုပြန်ပြလာတယ်။ဟလာ GDP လည်းအတက်ဖက်ပြလာတယ်။နောက်ထပ်2019မှာလည်းပဲအတက်ဖက်ကိုပြအောင်မယ်ဆိုပြီးတော့ပြောထားတာတွေရှိတယ်။ဆိုတော့ကိုယ်စီသူတို့ပြည်တွင်းကလိလာတဲ့သူတွေကိုယ်တိုင်ကရော IMF နဲ့ EDB တို့ရဲ့အကောင်းမြင်ခံမှန်းချက်ကိုသဘောတူသလား။
ဘာလို့ပြန်ပြီးတော့ဟိုကုန်တက်လာတယ်ပေါ့။ပထမနှစ် NLD ဆိုရတဲ့တက်စတော့ကပထမနှစ်ကနှေးသွားတယ်။ပြီးတော့အခုနှစ်ကတော့ပြန်နလန်ထလာတယ်ဆိုတဲ့သဘောသူတို့ပြောတာပေါ့။ဆိုတော့အဲ့လိုပြောတော့ဟွာတွေကတော့မစိုးဘူးပေါ့လေ။သူတို့ကိန်းကနန်းတွေကတော့6တို့ပါလို့ကြော်တယ်ဆိုတဲ့အခါကျတော့မစိုးဘူး။အဲဒါပေမဲ့သူတို့က NLD တွေတော့သူတတိပေးထားတယ်။ဥပမာဒီ IMF ဆိုရင်ဘာကိုတတိပေးထားလဲဆိုတော့ရခိုင်ကိစ္စအခုမှလာမဲ့ကိစ္စဖြစ်နေတယ်။ဆိုတော့အဲ့ဒါကိုသူတို့တတိပေးထားတယ်။အဲနောက်ပြီးတဲ့ခါကျတော့ဒီ ADB တို့ကဘန်ကိစ္စပေါ့နော် IMF ဆိုလဲဘန်နေကိစ္စချင်းွေကိစ္စကိုဘိုးဘန်ကဒီစီမင်းစီကံထိမ့်သိမ့်တဲ့အခါမှာဒီဘန်နေဘက်ကဘလို့ဖြစ်မလဲပေါ့နော်ဆိုတော့အဲ့ဒီဘက်ကိုလဲသူကတေချာလေးတက်တက်ရဲလုပ်ဖို့သူကထောက်ပြထားတယ
်
Okay ADB ကတော့သူကနိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးသူကသတိပေးထားတယ်ဆိုတော့အဲ့လိုမျိုးသူတို့ကကောင်းတယ်လို့ပြောရင်မဲ့တစ်ဖက်မှာလဲအဲရောက်လာနိုင်တဲ့ NLA လေးတွေလဲသူပြောထားတာရှိတယ်ပေါ့နော
်ဟုတ်ကဲ့
ဆိုတော့ကျွန်တော်အနေနဲ့ကတော့ဟိုဟာကိုစဉ်းစားမိတာပေါ့လေကျွန်တော်တို့ကအကိန်းကနန်းတွေကဘယ်လိုပဲပြောပြောဆိုတာလူတွေရဲ့ခံစားချက်ကအရေးကြီးတယ်အဲ့တော့ဟိုတက်တော့တက်လာတာဖြစ်နိုင်တယ်ဒါပေမဲ့ဆိုရအားတော့လူတွေပို့ပြီးယုံလာအောင်ပေါ့ဗျာဒါပို့ပြီးတော့ဟိုများများပြောပြီးတော့ဆွေးနွေးတင်တယ်ဒါတိုင်မင်းနဲ့တကယ်တက်လာတယ်ဆိုရင်လည်းဘာကြောင့်တက်လာလဲဆိုတာရှင်းပြနိုင်ရင်တော့ပြည်သူလူထုကပို့ပြီးတော့ဒါစစ်စစ်ပွားရေးပေါ်ယုံကြည်မှုပို့တက်လာမှာပေါ့လေ
ဟုတ်ကဲ့ဆိုတော့တမဒါသည့်ဦးဝင်းမြင့်ကသူနှစ်ဆန်းပေါ်လေမြန်မာပြည်ကနှစ်တကူမိန်ခွန်းထဲမှာဒီပြည်ပင်ပြောင်းလဲရေးလုံးမဲ့ဟာတွေသူကခြပြသွားတာတွေရှိတယ်ပေါ့ကျွန်တော်ကတော့အဲ့ဒီတမဒါရဲ့မိန်ခွန်းထဲမှာစီးပွားရေးနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်လုံးမယ်လို့ပြောသွားတာမျိုးတိတိကျကျကျွန်တော်မတွေ့မိဘူးကိုစေသူအနေနဲ့ရောဘယ်လိုသဘောရလဲ
နဲတယ်ဟုတ်နဲတယ်တိတ်မပြောသွားဘူးပေါ့နော်သူပြောသွားတာကတော့ဟိုများသောအားဖြင့်ကတော့ဒီဝန်ထမ်းရန်တွေကပြည်ပင်ပြောင်းလဲရေးနဲ့ဆိုင်တဲ့ဟာမျိုးတွေပေါ့ဥမာအဂရိလိုက်စားမှုတိုက်ဖြတ်ရေးတို့တရားဥပဒေဆိုမောင်တရားစီရင်ရေးမှန်တိုင်းကိုတဲ့မှတ်ဖို့လို့ဆိုတော့အဲ့ဒါတွေကတော့သူကဒီကျွန်တော်တို့ဆိုရရန်နေရပြည်ပင်ပြောင်းလဲရေးနဲ့စိုင်တဲ့ဟာတွေပဲကျွန်တော်တို့များတယ်ဒီဘွားကြီးကတော့ပြောသွားတာနည်းတယ်ပေါ့လေ
ဟုတ်ဆိုတော့အခုချိန်ဒီမြန်မာဒီမိုကရေစီဖွဲ့စည်းအနေနဲ့ပါတီဦးဆောင်တဲ့ဆိုကတက်ခဲကပေါ့လေကျွန်တော်တို့တွေပြောဆိုဆွေးနွေးခဲ့ကြတာရှိပါတယ်ဒီဆိုရကသူကဟို pro business ပေါ့နော်စီးပွားရေးကိုအလေးပေးမဲ့ဒါမှမဟုတ်လေစီးပွားရေးကိုကျန်တိုင်းနဲ့တန်းတူအလေးပေးမဲ့ဆိုကမျိုးဖြစ်မဲ့လားလားမျိုးကျွန်တော်တို့မတွေ့ရဘူးလို့ပြောတော့အခုလက်ရှိသမရဦးဝင်းမြင့်ဦးဆောင်နေမဲ့လက်ထက်မှာလည်းပဲအဲ့ဒီလိုမျိုးစီးပွားရေးကိုတော်တော်လေးအလေးပေးပြီးတော့လုပ်မဲ့အရေးလက္ခဏာမတွေ့ရဘူးဆိုရင်အဲ့ဒီကောက်ချက်ကိုကိုစီရသူသဘောတူလား
အဲသူကတော့ဟိုဝန်ထမ်းရန်ရန်ပေါ့ပြုရင်ပြောင်းလဲရေးလုပ်မယ်ပေါ့လေအဲ့တော့လုပ်တဲ့အခါမှာကျွန်တော်တို့စီးပွားရေးနဲ့ပတ်သက်တဲ့အဲဝန်ကြီးဌာနတွေပေါ့နော်ဒါတွေကိုပြုရင်ပြောင်းလဲရေးလုပ်မလားအဲဒါတော့ကျွန်တော်တို့တစ်ချက်ကြည့်ဖို့လိုတယ်အဲနောက်တစ်ချက်ကတော့ဘာတော့တွေ့ရလဲဆိုတော့အခုနောက်ပိုင်းမှာတော့စီးပွားရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေတော့တောက်လျှောက်ချနေတာတွေ့ရတယ်ပေါ့နော်ခုနကလို minimum wage နဲ့ပတ်သက်ပြီးတော့အဲဆုံးဖြတ်ချက်ချတာတွေ့ရတယ်ပြီးရင်အခွန်အကောက်ဥပဒေပေါ့နော်အဲအဲ့လိုမျိုးတွေကျွန်တော်တို့လုပ်တာတွေ့ရတယ်အဲနောက်ပြီးတဲ့အခါကျတော့အခွန်အကောက်ဥပဒေအစ်စ်ပေါ့လေကျွန်တော်တို့ဒါဝင်ငွေကုန်နဲ့ပတ်သက်တာတွေလည်းလုပ်ဖို့ကြိုးစားနေတာကျွန်တော်တို့ကသွားတွေ့ရတယ်ပြီးတော့နောက်တစ်ခုအရေးကြီးတာတော့ရှိပါတယ်ဒါကတော့စီးပွားရေးနဲ့တိုက်ရိုက်လဲဆိုင်တယ်လို့လည်းပြောလို့ရတယ်သူကဒီဖွံ့ဖြိုးရေးအကူအညီပေါ့လေ development assistance policy ပေါ့နိုင်ငံတကာကနေပြီးတော့မှဖွံ့ဖြိုးရေးအကူအညီတွေဘယ်လိုယူမလဲဆိုတဲ့မူဝါဒဒါကလည်းကျွန်တော်တို့ CEO ဒါနိုင်ငံရေးချင်းညှို့နှံမှုလို့ပဲဒါစီးစင်းတဲ့ဟာတော်တော်လေးများတဲ့အခါကျတော့အဲ့ဒါကလည်းတော့စီးပွားရေးပေါ်တော့သွားတက်ရောက်နိုင်တယ်ပေါ့ဟု
တ်က
ဲ့အဲနောက်တစ်ချက်ကတော့ဘာတော့ရှိလဲဆိုတော့ကျွန်တော်တို့ဆိုရထုတ်လိုက်တာမကြသေးရင်ထုတ်လိုက်တာ sustainable development policy ဆိုတာရှိပါတယ်မြန်မာ sustainable development plan ပေါ့နော
်ဟုတ်ကဲ့
ဒီရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံချက်အဲ့ဒီကောင်ကသူကစီးပွားရေးလည်းပါတယ်နိုင်ငံရေးတွေပါတယ်ငြိမ်းချမ်းရေးတွေပါလည်းပါတယ်ပေါ့နော်ဆိုတော့စီးပွားရေးအရင်ကတော့စီးပွားရေးမူဝါဒ12ချက်ကဒါတွေကနည်းနည်းဝေဝေဝါးဝါဖြစ်တယ်ဗျာ
ဟုတ်တယ
်အခုဒီဟာမှာတော့သူအရင်ရတဲ့ဆိုင်ရင်တော့ပို့ပြီးတော့စုံစုံလင်လင်ပါလာတယ်ဆိုတော့ကျွန်တော်တို့တွားတော့တွေ့ရတယ
်ဟုတ်ကဲ့ဆိုတော့
ဒါပေမဲ့အဲ့ကောင်ကလည်းအခုမှအကြံဉာဏ်ဒါကဟိုဒီ private sector တို့ပါလို့ပေါ့နော် public ကတော့ NGO တို့ပါလို့ပေါ့နော်ဒီအသိပညာရှင်တက်ပညာရှင်တွေကိုအကြံဉာဏ်ယူနေတဲ့နေရာပဲရှိသေးတော့ဘယ်ချိန်လောက်မှတွားပြီးတော့ကျွန်တော်တို့ကောင်းတဲ့ပုံမလဲအဲ့ဒါကတော့ကျွန်တော်တို့ကကြည့်ရအောင်ပါပေါ့ဟုတ
်ကဲ့ကိုချောချတင်းစီစဉ်တည်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအခုလိုတနင်္လာနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုအင်္ဂါနေ့မနေ့ခင်မှာနှာစင်နိုင်ပါတယ်ရှင် အခုမတ်စုမြတ်မွန်စီစဉ်ထုတ်လွှင့်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဆက်ပြီးတော့နှာစင်ကြရပါမယ်။ဒီတစ်ပတ်မှာတော့လူမှုကွန်ရက်တွေကိုထိထိရောက်ရောက်အသုံးမပြုတဲ့အစိုးရတွေဟာသူတို့ပေးခြင်းတဲ့သတင်းအချက်အလက်တွေပြည်သူတွေစီရောက်အောင်ပို့မပေးနိုင်ကြောင်းကြော်ညာနဲ့အတိုင်ပင်ခံလုပ်ငန်းအစီရင်ခံစာမှာဖော်ပြထားတာကိုပြောပြမှာပါ။လူမှုကွန်ရက်တွေဟာအစိုးရတွေအတွက်ပြဿနာတစ်ရပ်ဖြစ်လာနေပြီလားဆိုတာကိုဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာမတ်စုမြတ်မွန်ကကိုသားညုံနဲ့တူတင်ဆက်ထားပါတယ်ရှင်။
ကိုရက်တွေကအစိုးရတွေအတွက်ကိုပြဿနာတစ်ခုဖြစ်လာနေပြီတဲ့ကိုသားညုံကြီ
းဘလို့ပြဿနာဖြစ်တာလဲမဆွေမြမောကအခုဆိုလို့ရှိရင်အစိုးရတော်များများကသူတို့ပေးခြင်းတဲ့သတင်းချက်လက်တွေကိုလူမှုကွန်ရက်တွေပေါ်မှာပဲတင်နေကြတာမဟုတ်ဘူးလား
ဟုတ်ပါတယ်အဲ့ဒီလိုမျိုးလူမှုကွန်ရက်တွေကိုထိထိရောက်ရောက်မသုံးတဲ့အစိုးရမျိုးတွေအနေနဲ့ကသူတို့ပေးခြင်းတဲ့သတင်းချက်လက်တွေကိုပြည်သူတွေစီကိုရအောင်လို့ထိထိရောက်ရောက်မလုပ်နိုင်ဘူးလို့ WPP ဆိုတဲ့ဒီကြော်ညာနဲ့အတိုင်းပင်အကြံပေးမှုလုပ်ငန်းတွေလုပ်တဲ့လုပ်ငန်းကြီးရဲ့အစီရင်ခံစာထဲမှာပြောထားတာပါအဲ့ဒီလေးလာချက်အစီရင်ခံစာနာမည်က Leaders Report The Future of Government Communications တဲ့
ကမ္ဘာနိုင်ငံပေါင်း40ကအစိုးရနဲ့စက်သွေးဆိုင်ရာအဖွဲ့အစည်းအကြီးအကဲပေါင်း300ကျော်ကိုမေးမြန်းထားတဲ့အစီရင်ခံစာကိုပြောတာမဟုတ်လားဗျ။အဲ့ဒီစစ်တမ်းအစီရင်ခံစာကစက်သွေးပန်းဆိုင်ရာမှာလက်ရှိကြုံနေရတဲ့စင်ခေါ်ချက်တွေနောက်အနာဂတ်မှာကြုံလာနိုင်တဲ့စင်ခေါ်မှုတွေကဘာတွေဖြစ်မလဲ။ခေါင်းဆောင်တွေအနေနဲ့ဘယ်လိုပြင်ဆင်မှုတွေလုပ်တင်လဲ။စက်သွေးဆိုင်ရာအထောက်အဆုံမဟာဗျူဟာတွေကဘာလဲဆိုတာကိုလေ့လာထားတဲ့စစ်တမ်းဗျ။ကမ္ဘာတော်မှာအစိုးရနဲ့အများပြည်သူဆိုင်ရာဆက်သွယ်ရေးကဏ္ဍတွေကတာဝန်ရှိသူတွေရဲ့အမြင်တွေကိုပတ်ပေါင်းစုံကနေပြီးတော့အပြည့်အစုံမေးမြန်းပြုစုထားတဲ့ပထမဆုံးအစီအစဉ်လို့ဆိုတာပဲ
ကိုသားညုံပြောသလိုဒီဆက်သွယ်ရေးဆိုင်ရာအကြီးအကဲပေါင်း300ကျော်ကိုမေးမြန်းပြီးတော့မှဩစတြေးလျအာရှဥရောပနဲ့အမေရိကကဆက်သွယ်ရေးဆိုင်ရာအသိပညာရှင်အတတ်ပညာရှင်တွေနောက်ဒီစီးပွားရေးနဲ့ပုဂ္ဂလိကကဏ္ဍကထိတ်တန့်ရောက်နေတဲ့သူတွေပါတဲ့အကြံပေးဘုတ်ဖွဲ့ကနေပြီးတော့မှဒီစစ်တမ်းကိုပြုစုတာပါသူတို့ရဲ့အဓိကတွေးရှိချက်ကတော့ပြည်သူတွေဟာသူတို့သိချင်တဲ့သတင်းတွေအတွက်ကိုလူမှုကွန်ရက်တွေကိုအားကိုးလာကြတဲ့ခင်မှာအစိုးရတွေကအမိမလိုက်နိုင်ကြတော့ဘူးတဲ့
အထူးသဖြင့်အစိုးရတွေအနေနဲ့အရေးကြီးတဲ့သတင်းတွေကိုပြည်သူတွေစီကိုရအောင်လို့ထိထိရောက်မလုပ်နိုင်ကြဘူးလို့ဆိုပါတယ်လူမှုကွန်ရက်တွေပေါ်မှာသတင်းတွေမျိုးစုံရနေတယ်ကိုယ့်ရဲ့ထင်မြင်ချက်တွေကိုတင်ပြနိုင်တဲ့ခင်မှာအစိုးရတွေကသူတို့ရဲ့သတင်းတွေကိုအလင်းမီအောင်လို့မတင်နိုင်တဲ့အတွက်အစိုးရနဲ့ပြည်သူတွေကြားမှာမယုံကြည်မှုတွေများလာတယ်နောက်သတင်းအတူရောက်နေမမှန်ဘူးဆိုတာသိရတဲ့ဝါဒဖြန့်ဖို့ဖြန့်ဝေကြတဲ့သတင်းမျိုးတွေကြောင့်ပြဿနာကပို့ပြီးတော့စိုးစီရယ်ဆိုတဲ့အချက်ကိုလည်းထောက်ပြကြတယ်ဗ
ျပြည်သူတွေနဲ့အစိုးရကြားမှာဒီထိရောက်တဲ့ဆက်သွယ်ပြန်ကြားမှုတွေမလုပ်နိုင်တဲ့အတွက်ကြောင့်မို့လို့လူပိုင်းကြိုက်လို့ပြောမလားလူအများကြိုက်တဲ့အဖွဲ့တွေကပို့ပြီးတော့အားကြီးလာတယ်အစိုးရအမြင်နဲ့အစွန်းရောက်မှုတွေကိုပို့ပြီးတော့မှအားကောင်းလာစေတယ်လို့လည်းအဲ့ဒီစစ်တမ်းမှာတွေးခဲ့တယ်ရှင်အစိုးရတွေဘက်ကသူတို့ကယူမဆိုင်ဘူးသူတို့သဘောထားတွေကိုအလေးမထားဘူးသူတို့ကိုစားမပြုတ်ဘူးလို့ပြည်သူတွေကခံစားလာကြရတဲ့အခါမှာပြည်သူတွေဟာဒီတခြားကရတဲ့သတင်းချက်လက်တွေကိုအားကိုးလာကြတယ်လို့အစီရင်ခံစာထဲမှာရေးထားတာကိုဗြိတိန်ထုတ် Guardian သတင်းစာကြီးထဲမှာတော့မှပြန်ပြီးတော့ကိုးကားဖော်ပြပါရယ်အစိုးရတွေကဒီပြည်သူတွေနဲ့အပြန်အလှန်ဆက်သွယ်မှုမလုပ်လို့ရှိရင်ပြည်သူတွေကတခြားကရတဲ့သတင်းအချက်တွေကိုပဲယူကြလိမ့်မယ်တဲ့
ဥရောပနိုင်ငံတစ်ခုရဲ့ဆက်သွယ်ရေးအကြီးအကဲတယောက်ကလည်းအစိုးရဘက်ကပြည်သူအားလုံးကိုတသမတ်ထဲသတင်းတွေပေးလို့မရတော့ဘူးအဲ့ဒီညီကအလုံးမဖြစ်တော့ဘူးလို့အစင်ကစားပြုစုသူတွေကိုပြောခဲ့တဲ့ပြည်သူတွေကသိကျင်တဲ့သတင်းကိုချက်ချင်းသိအောင်လုပ်တယ်သူတို့လက်ခံကျင်တာကိုပဲယူပြီးတော့အစိုးရပြောသမျှခေါင်းထဲမှာထည့်ကြရတဲ့အခြေအနေကို WPP အစင်ကစားထဲမှာ Amazon Syndrome ဆိုပြီးတော့သုံးသပ်ပြပါတယ် Amazon Online ဈေးကွက်ကြီးပေါ်မှာကိုလိုချင်တာကိုပဲရွေးချယ်ဝယ်လို့ရတဲ့သဘောနဲ့နမူနာပေးတာပါအစိုးရတွေပေါ်မှာဒေါသတွေမယုံကြည်မှုတွေဖြစ်လာစေတဲ့အကြောင်းတစ်ခုပေါ့ဗျာ
အင်တာနက်နဲ့လူမှုကွန်ရက်တွေကအရင်ကအရေးမပါခဲ့တဲ့အဖွဲ့လေးတွေကိုသူတို့ရဲ့အတွေးအခေါ်တွေဝါဒတွေဖြန့်နိုင်ဖို့အတွက်ဆင်တင်ပေးတဲ့နေရာတွေလိုလဲဖြစ်လာနေတယ်တဲ့အစိုးရတွေဘက်ကတုံ့ပြန်နိုင်တဲ့နှုံးထက်ကိုပို့ပြီးတော့မှမြင်မြန်ဆန်ဆန်ဝေဖန်မှုတွေစီယုံမှုတွေလုပ်နိုင်တာကိုသူတို့စစ်တမ်းမှာတွေ့ပါသေးတယ
်လူမှုကွန်ရက်တွေဟာသတင်းတွေကိုထပ်ဆင့်ပွားတဲ့နေရာလို့ပြောလဲမမှားဘူးဗျလူမှုကွန်ရက်တွေကြောင့်စံကြေဘက်သဘောထားတွေထင်မြင်ချက်တွေကိုစစ်စစ်ဖော်ပြဖို့မလွယ်တော့တာကလည်းနောက်တစ်ချက်ဗျသတင်းချက်လက်အားလုံးကိုလွတ်လွတ်လပ်လပ်ဖော်ပြနိုင်တဲ့ဆိုတဲ့အသည့်ကိုလူတိုင်းမြင်အောင်လို့လူမှုကွန်ရက်တွေကပေးနိုင်ခဲ့တယ်။တယောက်နဲ့တယောက်လူမှုကွန်ရက်တွေပေါ်ကနေပြီးတော့လူလက်ကူကူဆက်သွယ်နိုင်တယ်ဆိုတာသဘောပေါက်လာကြတယ်။ဘေးဖက်ကျဉ်ခံထားတဲ့အဖွဲ့တွေကိုဩဇာရှိတဲ့လူမှုအဖွဲ့အစည်းတွေဖြစ်လာအောင်လို့အထောက်အကူဖြစ်စေရဲ။အဲ့ဒါတွေကအကျိုးရှိတဲ့အချက်တွေလို့အစီအစဉ်ကထောက်ပြပါရတယ်။
ဆိုကြိုးဆိုရင်တော့ဒီလူမှုကွန်ရက်တွေပေါ်ကဖော်ပြချက်တွေကြောင့်မို့လို့လူတွေကြားမှာသဘောထားကွဲမှုတွေကိုဖြစ်စေတဲ့ ဖော်ပြထားတဲ့သတင်းမားတွေကိုဒီကိုဘသူဘဝဆိုတာမသိအောင်လုပ်ထားတဲ့လူမှုကွန်ရက်တုံးတဲ့သူတွေနိုင်ငံရေးသမားတွေကဒီလက်ခံဖော်ပြရာကနေပြီးတော့အဲ့ဒီသတင်းတွေဟာအမှန်တွေလို့အချိန်တို့တွင်မှာကိုဖြစ်သွားစေနိုင်တာပါလူမှုကွန်ရက်တွေကြောင့်ပဲဒီအကန့်အသတ်မရှိသတင်းအချက်အလက်တွေကိုရရှိဖြန့်ဖြူးတဲ့နေရာမှာတာမန်ပြည်သူတွေရဲ့အစွမ်းကတော့ဘယ်တော့မှနဲ့မတူအောင်ကိုအစွမ်းထက်တာကိုတွေ့ရတယ်တဲ့နောက်အကြောင်းအရာတွေပေါ်မှာကိုနဲ့အမြင်တူတဲ့သူတွေရဲ့ထောက်ခံမှုအများကြီးကိုအချိန်တို့အတွင်းမှာအများကြီးရအောင်လို့လုပ်နိုင်စွမ်းရှိတယ်တဲ့တွတ်တွတ်လက်လက်တုံ့ပြန်နိုင်တဲ့အစိုးရတွေဘက်ကတော့မှဒီမတုံ့ပြန်လိုက်နိုင်တဲ့အချိန်အတွင်းမှာပဲလုပ်နိုင်စွမ်းရှိတယ်ဆိုတာကိုအဲ့ဒီအစီရင်ခံစာမှာသုံးသပ်ထားပါတယ
်အစိုးရအများစုမှနှီးပညာပိုင်းနောက်ကျနေတာကအဓိကအကြောင်းလို့ထောက်ပြပါတယ်ပြည်သူတွေကအစိုးရတွေတဲ့နှီးပညာပိုင်းမှာရှေ့ပြေးနေတာနောက်ပြည်သူတွေနဲ့ပြန်လည်ဆက်သွယ်နိုင်ဖို့လူရင်းအားနှီးပညာအင်အားနည်းတယ်ဆိုတာကိုဆက်သွယ်ရေးဆိုင်ရာအကြီးအကဲတွေကဝန်ခံကြပါတယ်တဲ့နောက်ပြီးတော့ပြည်သူတွေနဲ့အတိတ်ပဲရှိတဲ့အပြန်အလှန်ဆက်သွယ်ရေးထားဖို့စောင့်မှုမျိုးတွေကလည်းလုံလန်စွမ်းအားနေတယ်။အစိုးဆုံးကတော့အစိုးရတွေကမူဝါဒတွေအပေါ်မှာပဲအာရုံစိုက်ပြီးတော့အဲ့ဒီမူဝါဒတွေချတဲ့နေရာမှာလည်းပြည်သူတွေရဲ့သဘောထားတွေကိုထည့်တွက်ဖို့တိတ်ဆိတ်မဝင်စားကြပါဘူးတဲ့
။ပြည်သူတွေနဲ့ဆက်သွယ်စကားပြောဖို့ကိုအစိုးရရဲ့ဦးစားပေးကိစ္စလို့စစ်တမ်းထဲမှာဖြေထားတဲ့သူက၃ပုံ၃ပုံတောင်မှမရှိတာကပိုတော့မှစိုးသေးတယ်။နောက်အစိုးရအများစုကရုပ်မြင်သံကြားပေါ်ကနေပြီးတော့သတင်းထုတ်ပြန်လိုက်လို့ရှိရင်လူတိုင်းကနားထောင်ကြတယ်ကြီးကြတယ်ဆိုတဲ့အယူအဆနဲ့လုံနေကြတာကိုလည်းစစ်တမ်းထဲမှာတွေးခဲ့ရပါတယ်အဲ့ဒါမျိုးက20ရာစုတုန်းကတော့အလုတ်ဖြစ်ကောင်းဖြစ်ခဲ့ပေမဲ့အခု21ရာစုမှာတော့ပြည်သူတွေကလူမှုကွန်ရက်တွေပေါ်ကနေပြီးတော့အစိုးရရဲ့တုံ့ပြန်မှုတွေကိုလိုချင်တဲ့အစိုးရရဲ့ဆက်သွယ်ပြန်ကြားရေးတာဝန်ရှိသူတွေဘက်ကတကယ်ကိုပြည်သူတွေနဲ့အဆက်အသွယ်လုပ်တာကိုလိုလားကြတယ်လို့ CNET နည်းပညာ website ရဲ့သတင်းဆောင်ပါမှတော့မှထောက်ပြပါတယ်ပြည်သူတွေနဲ့ထိတွေ့မှုများတဲ့အစိုးရတွေအပေါ်ပြည်သူတွေရဲ့ယုံကြည်မှုပိုမြင့်ပါတယ်ဆိုတာကိုလည်း WPP စစ်တမ်းမှာတွေးခဲ့ရပါတယ်
ပြည်သူတွေကသတင်းတွေကိုဖြစ်တဲ့အချိန်နဲ့တပြေးညီသိနိုင်မှုစူးစမ်းနေတဲ့အချိန်မှာဒီ Twitter လူမှုကွန်ရက်ပေါ်မှာအကြောင်းအရာတစ်ခုကိုတင်ဖို့ခွင့်ပြုချက်၃ခုရမှတင်လို့ရတယ်လို့အစိုးရရရှိကြီးတယောက်ကစစ်တမ်းထဲမှာဖြေထားတော့ငွားအထက်ရေအားတန်ဆိုလိုဖြစ်နေတယ်မဆွေးပြမော။နောက်ဒီအစိုးရဆက်သွယ်ရေးအရာရှိကြီးတဝက်လောက်ကလူမှုကွန်ရက်ကိုသူတို့နားမလည်ဘူးလို့ဖြေကြတယ်ဗျ။
အစိုးရရဲ့အနေနဲ့ပြည်သူတွေရဲ့ယုံကြည်မှုရဖို့အတွက်ကလူမှုကွန်ရက်တွေသုံးပြီးတော့ဓာတ်ရိုက်ဆက်သွယ်ပြန်ကြားမှုတွေလုပ်ကြဖို့လိုမယ်ပြည်သူတွေနဲ့စကားပြောတဲ့လမ်းကြောင်းတွေဖွင့်ဖို့လိုမယ်လို့အဲ့ဒီ WPP အစီရင်ခံစာကိုပြုစုတဲ့သူတွေကအကြံပေးပါတယ်။နောက်အရေးအကြီးဆုံးကအစိုးရရဲ့အနေနဲ့တည်င်းလားဝါရဖြန့်တင်ပြမှုလားဆိုတာကိုထင်သာမြင်အောင်ခွဲခြားဖို့လိုပါတယ်တဲ့ရေရှည်ပွန့်ပွင့်လင်းလင်းနဲ့အစိုးရတွေအုပ်ချုပ်သူတွေနဲ့ဆိုင်တဲ့တည်င်းတွေကိုအချိန်နဲ့တပြေးညီလှုပ်ပေးဖို့လိုမယ်ထုတ်လွှင့်တဲ့တည်င်းတွေကိုလည်းအများကြီးတတ်မှတ်ထဲပေးမယ်အစားလူတွေနဲ့ဆက်ဆက်နိုင်မဲ့ကဏ္ဍတွေခွဲပြီးတော့ပို့ပေးတဲ့လို့ဒီအနာဂတ်အစိုးရဆက်သွယ်ရေးဆိုင်ရာ Leaders Report ထဲမှာအကြံပေးထားပါတယ်ရှင်
သုညမောစီစဉ်တက်ဆက်ပေးနေတဲ့ဘလော့ကာတွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။မြန်မာလူရင်းနေတဲ့ဘလော့တွေကအများစိတ်ဝင်စားမယ့်အကြောင်းအရာတွေနိုင်ငံတကာဘလော့ကာတွေနဲ့ IT ဆောင်ပါရှင်တွေကြားအပြောများအရေးများနေတဲ့အကြောင်းတွေကိုအခုဒီဘလော့ကာတွေပြောသမျှအစီအစဉ်ကနေတနင်္လာနေ့ညပဲအစီအစဉ်တိုင်းမှာမဆုမြတ်မွန်ကတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။အခုမအေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါ။ကမ္ဘာတဝန်းအမှုပညာအားကစားစာပေရင်ကျေးမှုစသဖြင့်နေပယ်သီးသီးမှထင်ရှားကျော်ကြားလူသည့်များသူတွေရဲ့အကြောင်းတပတ်အတွင်းသတင်းအထွေထွေကိုစူးစီးတင်ဆက်ပေးနေတာဖြစ်ပါလေရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တဲ့အောင်သတင်းလောင်းမှာတော့သတင်းရောက်တွေကိုပေးတဲ့ပိုလီစာစုမှာပထမအဆုံးချိန်ဂီတအတွက်စုကိုဘသူကများစုခူးသွားပါလဲဒါပြင်ဘောလိဝုဒ်အိန္ဒိယအမှုပညာလောကကသတင်းထူထော်တာဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုပြောပြပေးသွားပါမယ်ဒီနေ့ရဲ့ပိုလီစာစုတွေမှာတေဂီတာဆိုင်ရာစုကိုပထမဦးဆုံးချိန်ချီးမြှင့်တော့အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်က rap အဆိုတော့ Kendrick Lamar ကသူ့ရဲ့ဓာတ်ပြားကွေ damn အတွက်စုရကြောင်းပိုလီစာစုပေးပွဲအဖွဲ့ကအေပီလ16ရက်နေ့ကပဲကြေညာသွားပါတယ်အသက်30ရှိပြီဖြစ်တဲ့ Kendrick Lamar ကပိုလီစာစုပထမဦးဆုံးရတဲ့ rap အဆိုရှင်ဖြစ်ပါတယ် Kendrick Lamar ကအခုပိုလီစာစုမရခင်လေးမှာပဲပြီးခဲ့တဲ့ဇန်နဝါရီလကလုပ်တဲ့ Grammy ဂီတာစုပေးပွဲမှာလည်းဒီ damn အခွေအတွက် Grammy စု5စုရရှိခဲ့တာပါ သူ့ရဲ့ damn တပြားကွေကဆိုရင် African တွေ American လူမျိုးတွေရဲ့ရှုပ်ထွေးစရာခေတ်သစ်ဘဝပုံရိပ်ကိုဖော်ကျူးနိုင်ပြီးတော့သူတို့ချင်းဘာသာဗေဒတွေဂီတတေးသွားဟန်တွေနဲ့လက်ရမြောက်တဲ့တေးသချင်းတွေကိုစူးစီးထားတာဖြစ်တယ်လို့ Blizzard စုအဖွဲ့ကပြောပြီးတော့ဂုဏ်ပြုပါတယ်ဒီတပြားကွေကို2019ခုနှစ်ဧပြီလတည်းကဖြန့်ချိတာဖြစ်ပါတယ်Damn တပြားကွေဟာကန်ဒရစ်လမ်မာရဲ့တတိယမြောက်တပြားကွေဖြစ်ပြီးပြီးခဲ့တဲ့နှစ်တပြားထွက်ထွက်ချင်းမှာပဲ Billboard 200အကောင်းဆုံးတေးတပြားစီးနင်းမှာသုံးဘက်ကြောင်လို့ထိတ်ဆုံးကအရှိနေခဲ့ပါတယ်။ကန်ဒရစ်လမ်မာက Los Angeles မြို့စင်ဂျေဘုံကမ်ပတန်ရက်ခွက်ကလာတာဖြစ်ပြီးအဲ့ဒီနေရာက Hip Hop ဂီတရဲ့ဘိုးရီလို့ခေါ်ရမယ် NWA အဖွဲ့အစပြီးဖွဲ့စည်းတဲ့နေရာလည်းဖြစ်ပါတယ်။ Pulitzer ဆုကတော့ထူးချွန်တဲ့စာနယ်ဇင်းသမားတွေနဲ့အမှုပညာရှင်တွေကိုဂုဏ်ပြုတဲ့ဆုဖြစ်ပြီး1918ခုနှစ်ကစပြီးဒီဆုကိုနှစ်ပေးတာပါကန်ဒရစ်လမ်မာကိုအခုပူလစ်ဇာဆုပေးလိုက်တာဟာအရင်တုန်းကဂနဝင်ဂီတတွေဂျက်စ်ဂီတသမားတွေကိုပေးလေရှိတာကနေလမ်းခွဲထွက်လာတဲ့ဒီနှစ်ပူလစ်ဇာဆုချီးမြှင့်မှုရဲ့ထူးခြားမှုတစ်ခုပဲဖြစ်ပါလိမ့်ရှင်အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာတော့ဧပြီလ10ရက်နေ့ကပဲကျင်းပသွားခဲ့တဲ့အိန္ဒိယနိုင်ငံမှာလူအဖွဲ့အစည်းကောင်းမွန်တိုးတက်အောင်လို့ကြိုးစားလှုပ်ဆောင်တဲ့သူတဦးကိုပေးလေရှိတဲ့အမှုပညာစုပေးဝဲအခမ်းအနားကြီးတစ်ခုဖြစ်တဲ့ Lokmet Maharashtrian နှစ်စဉ်စုပေးဝဲအခမ်းအနားကိုအားကစားရုပ်တံဂီတစားတဲ့ကမ္ဘာအကျော်မော်တွေနဲ့အတူဘောလိဝုဒ်အကျော်မော်တွေလည်းတက်ရောက်ခဲ့ပါတယ်။အဲဒီမှာနှစ်တစ်နှစ်ရဲ့ဩဇာအကြီးဆုံးအကျော်မော်ဆု The Power Celebrity of the Year Award ဆုကိုဘောလိဝုဒ်မင်းသမီးကရီနာကပူးကရရှိပြီးတော့ဒီဆုရရဲ့အတွက်သူအနေနဲ့အမတန်မှဝမ်းမြောက်ဂုဏ်ယူမိပါတယ်လို့ပြောသွားပါတယ်။ဒီဆုကိုအရင်တုန်းကဂုဏ်ချက်တွေကြီးမြင့်တဲ့ပုဂ္ဂိုလ်တွေစီးပွားရေးလုပ်ငန်းရှင်တွေကိုပေးခဲ့ပူတာပါ။အိန္ဒိယလူအဖွဲ့အစည်းတွေလူမှုပညာပေးဇာကားမျိုးမှာအဓိကတရုပ်ဆောင်လေးရှိတာကြောင့်ထင်ရှားလာတဲ့မင်းသားအက်ရှေကူမာကတော့ဒီနှစ်အခမ်းအနားရဲ့လူမှုဩဇာကြီးသူဆု Social Influencer ဆုရရှိသွားခဲ့ပါတယ်။ဒီအခမ်းအနားကိုဘောလိဝုဒ်ကထင်ရှားတဲ့မင်းသားမင်းသမီးတွေဖြစ်တဲ့Glashan Grover, ဝိုင်းဘောလိဝုဒ်မင်းသားကြီးတယောက်ဖြစ်တဲ့ Jitendra, ဇန်ညွန့်နဲ့တချင်းရေးဆရာ Parasun Joshi, ဂီတပညာရှင် Anu Malik, အိန္ဒိယအမျိုးသား Cricket အသင်းရဲ့နီးပြ Ravi Shetty နဲ့တခြားထင်ရှားတဲ့သူတွေလည်းတက်ရောက်ခဲ့ပါတယ်။နှစ်စဉ်ပေးတဲ့ Lokmet Maharashtrian ဒီစုပေးပွဲအခမ်းအနားကဖြော်ပြရေးကဏ္ဍ၊အမှုပညာကဏ္ဍ၊လူမှုဝန်ဆောင်မှုကဏ္ဍ၊အားကစားဆေးပညာ၊စီးပွားရေးလုပ်ငန်းစတဲ့နယ်ပယ်အသီးသီးမှာလူအဖွဲ့အစည်းကောင်းမွန်တိုးတက်အောင်လှုပ်ဆောင်ကြတဲ့လူပုဂ္ဂိုလ်တွေရဲ့စွမ်းဆောင်မှုကိုဂုဏ်ပြုတဲ့ဆုဖြစ်ပါတယ်ရှင်ဒီတက်တော့တင်းလာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတင်းလာကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yeah. All have my own yeah. Paint it on the side and brown red. It's gonna stay fresh. မဟိတနာကျော်ရဲ့တက်တက်အောင်သတင်းလွှာကိုနှာစင်ခဲ့ကြရတာပါရှင်။ခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့ဖူးပြိုက်ပညာတင်ဆုရပြီးအမေရိကန်ပြည်ထောင်စုမှနိုင်ငံတကာရေရှည်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာမဟာဘွဲ့တင်တန်းတက်ရောက်နေတဲ့ကိုဆိုင်အောင်တိန်ပါကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်။အားလုံးပဲမိင်္ဂလာပါ။ကျွန်တော်ယုံကြည်တဲ့အရာတစ်ခုကတော့အားလုံးပါဝင်ရေး inclusion ပဲဖြစ်ပါတယ်။ကျွန်တော်တို့လူအတိုင်းဝိုင်းတစ်ခုအနေနဲ့ပိုပြီးငင်းချမ်းဖို့စီးပွားရေးအရာလူမှုရေးအရာပူပဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ခွဲခြားဆက်ဆံမှုတွေကင်းစင်ပြီးတော့အားလုံးပါဝင်ဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။အတိအမှန်မပြုတ်တာခွဲခြားဆက်ဆံတာဖိနှိပ်တာစတဲ့အရာတွေဟာပฏิပက္ခဖြစ်ပွားရခြင်းရဲ့အကြောင်းရင်းတစ်ခုပဲလို့ကျွန်တော်မြင်ပါတယ်။ခွဲခြားဆက်ဆံတာဟာဘယ်သူ့ကိုမှအကျိုးမဖြစ်စေပါဘူး။ခွဲခြားဆက်ဆံတဲ့သူရောခွဲခြားဆက်ဆံခံရတဲ့သူအပေါ်မှာရောရေရှည်မှာဆိုလို့ရှိရင်ဆိုးကျိုးတွေပဲရစေပါတယ်။တရားမျှတမှုကိုလူတိုင်းလိုချင်ကြတယ်မတရားမှုကိုဘယ်သူမှမလိုချင်ကြပါဘူးလူမှုရေးရတရားမျှတမှုရှိအောင်လှုပ်ဆောင်တဲ့အခါမှာလူတွေအားလုံးရဲ့ပူးပေါင်းပါဝင်မှုလိုအပ်ပါတယ်ပူးပေါင်းပါဝင်မှုဖြစ်စင်မှလည်းဒီမိုကရေစီဆန်ဖို့လိုအပ်တယ်လို့လူသားတို့ရဲ့မတူကွဲပြားမှုတွေကိုလည်းလေးစားဖို့လိုအပ်မယ်လို့ကျွန်တော်ထင်ပါတယ်မတူကွဲပြားမှုဆိုတာကတော့လူမျိုးတိုင်းရင်းသားယဉ်ကျေးမှုဘာသာစကားနိုင်ငံသားအသက်အရွယ်ကြားမှစွမ်းဆောင်ရည်ဆိုင်ရာပ
Pada ye sanya jinja ato mu, sinye chan na mu, nangan ye, sada pien, madugwa bia mu, alungo solo bare. Inclusive people solution, apyo loe de lao, letu lo sambo, dodo kayin bare. Dabime teke lo kuwa di hao yonji ye, tampo tare solution, lo sam naibu nila nugo sha jan yama ba. But maso wani ne, gogo rangani saya me lo timare. Bido ma goya midazu, goya taiwai, goya poesi, goya nangan sada pien, လို့ဆောင်သွားရမယ်လို့ထင်ပါတယ်လူပုဂ္ဂိုလ်တဦးချင်းအနေနဲ့ပြောရမယ်ဆိုလို့ရှိရင်self-awareness တို့self-consciousness တို့ရှိဖို့လိုအပ်ပါတယ်ကိုယ့်ကိုယ်ကိုအရင်တတိထားမိဖို့လိုအပ်မယ်ထင်ပါတယ်ဥပမာကိုယ့်ရဲ့တွေးခေါ်ကိုယ့်ရဲ့ပြောအဆိုကိုယ့်ရဲ့လှုပ်ဆောင်မှုတွေဟာဘယ်လူပုဂ္ဂိုလ်ဘယ်လူမျိုးဘယ်လူအဖွဲ့အစည်းကိုခွဲခြားဆက်ဆံမိနေတယ်လဲဘယ်လူမျိုးတဘောထားတွေရှိနေတယ်လဲ ာတွေကိုသတိထားမိဖို့အရေးကြီးပါတယ်။မတူကွဲပြားမှုကိုလက်ခံနိုင်ဖို့ဆိုလို့ရှိရင်ကျွန်တော်ထင်တယ်ကိုနဲ့မတူကွဲပြားမှုတွေရှိတဲ့လူတွေနဲ့စကားပြောကြည့်မှထိတွေ့ဆက်ဆံမှသူတို့ရဲ့ယဉ်ကျေးမှုကိုပုံမနားလည်ပြီးလက်ခံနိုင်မှာဖြစ်ပါတယ်။မတူညီရဲ့ယဉ်ကျေးမှုရှိတဲ့လူတွေပေါ်စာနာနားလည်နိုင်ပြီးတော့အတူရှင်တွဲနေထိုင်တော်နိုင်လိမ့်မယ်လို့ထင်ပါတယ်။မတူညီရဲ့ယဉ်ကျေးမှုတွေကြားထဲမှာအလိုက်တင်စွာနေထိုင်တတ်တော့မယ်လို့ထင်ပါတယ်။နောက်တစ်ဆင့်တက်မယ်ဆိုလို့ရှိရင်ကိုယ့်ရဲ့မိသားစုအဖွဲ့ဝင်တွေကိုလည်း self awareness ရှိဖို့ intercultural sensitivity ရှိဖို့နောက်တခြားကိုယ်နဲ့မတူတဲ့လူမျိုးတိုင်းရင်းသားယဉ်ကျေးမှုရှိသူတွေနဲ့အတူရှင်တွဲနေထိုင်တော်နိုင်ဖို့အရေးကြီးရဲ့ဆိုတာကိုလည်းတက်တွင်ပညာပေးသွားရမယ်ထင်ပါတယ်။ organization အနေနဲ့ကြည့်မယ်ဆိုလို့ရှိရင်လည်းကိုယ့်ဖွဲ့စည်းရေးထဲမှာမတူကွဲပြားမှုတွေအားလုံးကိုတက်နိုင်တဲ့များပါဝင်နိုင်အောင်စူးစမ်းသင့်တယ်လို့ကျွန်တော်ထင်ပါတယ်။ဥပမာကို့အဖွဲ့စီအနေနဲ့လှုပ်ဆောင်မဲ့အစီအစဉ်တွေကိုဒီဇိုင်းဆွဲပြီးစီမံခန့်ခွဲအကောင့်တွေပေါ်တဲ့အခါမှာအလုံးပါဝင်ရေးကိုအတိအကထားပြီးဘယ်လိုစဉ်းစားမလဲ။အဖွဲ့စီဆိုင်ရာမူဝါဒအတွက်ဆုံးဖြတ်ချက်ချတဲ့အခါမတူညီတဲ့အတွေ့အခေါ်မတူညီတဲ့သဘောထားအမြင်တွေကိုဘယ်လိုပုံစံမျိုးနဲ့ထည့်သွင်းစဉ်းစားရမယ်ဆိုတာအဖွဲ့စီထဲမှာချမှတ်ထားဖို့လိုအပ်မယ်လို့ထင်ပါတယ်။နောက်ဆုံးအနေနဲ့ကိုယ့်ကိုယ်ကိုကိုယ်အတိုင်းဝိုင်းကိုယ့်ဖွဲ့စည်းကိုယ့်နိုင်ငံကိုပို့ပြီးဖွံ့ဖြိုးတိုးတက်ဖို့ငြင်းချမ်းဖို့အတူတကွဖန်တီးကြတဲ့အခါမှာအလုံးပါဝင်ရေးမှုကိုလက်တွေ့ကျင့်သုံးအကောင့်တွေဖော်မယ်ဆိုလို့ရှိရင်ကောင်းမွန်တဲ့လူအတိုင်းဝိုင်းတစ်ခုကိုကျွန်တော်တို့ပိုင်ဆိုင်နိုင်ကြလိမ့်မယ်လို့ယုံကြည်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမျိုးမမိုးဖြူစီစဉ်တင်ဆက်ပေးနေတဲ့သူယုံကြည်ရစီစဉ်ကိုနားဆင်ကြကြရတာပါရှင်ဖွေရီကနေအခုအတန်လှင့်ပြနေတဲ့တနအိစာအစီအစဉ်အစဆုံးကိုအစီအစဉ်ပြပြခြင်းမြမစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့လိုင်းဒိုမီတာ51 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ကြပါတယ်မနေ့ဖန်အင်္ဂါညတိုက်ရိုက်လေးလိုင်းမှာတော့အစိုးရတပ်သေးတွေအပေါ်ကာကွယ်ပေးတဲ့ဥပဒေမြမနိုင်ငံမှာပြတ်ထန်းသင့်မသိဆိုတာတောတာရှင်တွေရဲ့အမြင်သဘောထားတွေကိုဆွေးနွေးကြဖို့ရွေးချယ်ထားပါတယ်ရှင်ပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်ဖို့ဖိတ်ခေါ်ပါရစေရှင်အခုဒီနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြီးညာပေးပါဦးမယ်ရှင
်ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာ2016ခုနှစ်ကရဲတပ်ဖွဲ့ဝင်တဦးကိုအကြမ်းဖက်တေချောင်းချန်စီမှုနဲ့ပြစ်မှုထင်ရှားကြောင်းအမျိုးသားနှစ်ဦးကိုဘယ်ဂျီယံတရားရုံးကထောင်ဒဏ်အနှစ်20ချမှတ်လိုက်ပါတယ်။စီရင်ချက်ချလိုက်ချိန်မှာအဲ့ဒီအမျိုးသားနှစ်ဦးစလုံးတရားရုံးထဲမှာရှိမနေခဲ့ပါဘူး။အမေရိကန်ကမြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးလိုတဲ့အဓိကရည်ရွယ်ချက်ဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဖြစ်တယ်လို့ဆိုပါတယ်။ဒီအတွက်စတင်ဆောင်ရွက်မှုတွေရှိနေပြီးတိုးတက်မှုရှိပေမဲ့ရှစ်ဆက်ညီနက်ရမှာအများကြီးရှိနေသေးတဲ့အကြောင်းဆက်လက်ပြီးတော့လည်းတွန်းအားပေးသွားမှာဖြစ်တဲ့အကြောင်းအင်ဂျီနီယာပြောခွင့်ရဆာရာဆန်ဒါစ်ကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်ဦးနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဧပြီလ29ရက်နေ့မှာပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ခင်ဂျွန်ဦးတို့နှစ်ဦးလာမယ့်မေလအသို့မဟုတ်ဇွန်လလောက်မှာပြုလုပ်မဲ့တွေ့ဆုံဆွေးနွေးမှုအတွက်သမ္မတထရမ့်ကထောက်ခံမဲ့နျူကလ িয়ার ဖြတ်သိမ်းဆိုင်ရာအခြေခံမူပေါင်းတွေကိုချမှတ်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။မ ယခုရည်နဲ့ဒုံးကျည်စမ်းသပ်မှုတွေကိုရဆိုင်ထားမဲ့အကြောင်းမကြသေးခင်ကထပ်မံအတိအပြုပြောကြားလိုက်တဲ့အတွက်သဘောတူညီချက်တစုံတရာရလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေလည်းထွက်ပေါ်လာခဲ့ပါတယ်။ဗြိတိန်နိုင်ငံရဲ့ဒုတိယမြောက်အရှင်မင်းသားဝီလျံရဲ့ကျင်းရတော်ကိမ်ဘရစ်မြို့သားကတော်ကိတ်မစ်ဒယ်တန်ဟာတတိယမြောက်ရင်သွေးငယ်ဖြစ်တဲ့သားရတနာကိုဒီကနေ့မွေးဖွားပေးခဲ့ပါတယ်။လန်ဒန်မြို့မှာရှိတဲ့ Saint Mary ဆေးရုံမှာမွေးဖွားခဲ့တဲ့ဒီရင်သွေးငယ်ရဲ့အလေးချိန်ဟာ3.8 kg ရှိတယ်လို့ဆိုပါတယ်။တော်ဝင်မိသားစုကိုချိမှတ်လို့သူတွေဟာမွေးဖွားတော့မယ်ဆိုတဲ့သတင်းထွက်လာတဲ့လွန်ခဲ့တဲ့ရက်အနေငယ်ကလေးကဆေးရုံရဲ့လင်းလုံအဆောက်အုံပြင်မဲ့မှာမွေးဖွားမဲ့အချိန်ကိုစောင့်ဆိုင်းနေခဲ့ကြတာပါ။ရင်သွေးငယ်ရဲ့အမိကိုဘယ်လိုပြင်မယ်ဆိုတော့အခုချိန်ထိမသိရသေးပါဘူး
။တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်းကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ White Sonya ဖြစ်ပါတယ်ရှင်။ VOA American အတန်ရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီထိလိုင်းတူမီတာ24 40 51တို့ကနေပြီးတော့တိုက်ရိုက်ဖန်ယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.